Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်ကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 933ညနဲ့933ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျွန်မစုမမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုမက်ဆုမွန်နဲ့ဒူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝင်ကြီးအေဂျင့်နိုင်ငံကိုရောက်နေပါတယ်ယာဂီမုန်တိုင်းကြောင့်မြန်မာပါဝင်800အရှမှခလေး6တန်းနီးပါးထိခိုက်ခဲ့ရပါတယ်ကမ္ဘာစံနှိက္ခအဖွဲ့ကမြန်မာရေးပြီးအကူအညီပေးဖို့ပြင်ဆင်နေပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံတဝန်းရေဘေးတံကိုအဆိုးအဝါဆုံးရင်ဆိုင်ခဲ့ရတဲ့ဒေသတွေတဲကတစ်ခုဖြစ်တဲ့နေပြည်တော်တက်ကုန်းမှာတော့ကလေးငယ်တွေအပါအဝင်ရေဘေးဒုက္ခတွေ150လောက်အစာအစိတ်တင့်ခဲ့ပါတယ်
။ကလေးရောလူကြီးရောကျွန်တော်အရေးပေါ်ကနေညနေ9နာရီလောက်ကနေည7ခွဲလောက်ဒီအရေးပေါ်ကနေထုတ်လိုက်ရတယ်ဗျ။ကြွားနေမဲ့ကြံတဲ့လူနာကိုတော့ကျွန်တော်တို့ချောင်းညဖုန်းကြီးကြောင်းမယ်စင်တာဖွင့်ပြီးတော့ဆိုင်ငယ်နဲ့အရေးပေါ်တော့ပြီးတော့တည်ယူရတယ်ဗျ။မူးရဲတဲ့တချို့ကလည်းအန်နေတယ်ဗျ။
ဒီသတင်းအပြည့်စုံနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းရေဘေးတင့်ကျေးရွာပေါင်းကဒါဆင်နဲ့ချီရှိပြီးတော့သူတို့အတွက်အရေးပေါ်စားနပ်ရိက္ခာတွေအရေးတကြီးလိုအပ်နေတဲ့အခြေအနေနောက်ပြီးတော့အခုချိန်ထိရေမကျသေးတဲ့အင်းလေးဒေသမှာလည်းရေကြီးရေရှမ်းမှုတွေဆက်ပြီးဖြစ်နေတဲ့အခြေအနေနောက်ကရင်နီဒေသလေကြောင်းတိုက်ခိုက်မှု VO ရဲ့ရိုက်ကူးတင်ဆက်မှုဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခက်ရဲစဲရေးသဘောတူညီမှုရဖို့အတွက်မနက်ဖြန်ကြာသပတေးနေ့ဆွေးနွေးပွဲရှိရာမှာအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်အီဂျစ်နိုင်ငံကိုရောက်နေပါတယ်။ဝန်ကြီးဘလင်ကင်ဟာဒီနေ့ပဲအစ္စရေးနိုင်ငံသား၏ဝန်ကြီးဘတ်အဘဒါဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးနိုင်ငံသား၏ဝန်ကြီးကတော့ဂါဇာနယ်ဆက်လုံခြုံရေးနဲ့ပါလက်စတိုင်းဘက်ခြမ်းကရာဖာဒေသဖျက်ကျော်စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးဘယ်အပြောင်းလဲကိုမှလက်ခံမှာမဟုတ်ဘူးလို့သတင်းတောက်တွေကပြောပါတယ်။အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကတာဝန်ရှိသူတွေဟာလာပေါင်းများစွာဆွေးနွေးညှိနှိုင်းမှုတွေလုပ်နေပေမယ့်အစ္စရေးနဲ့ဟာမတ်စ်တို့လက်ခံနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူးဆွေးနွေးပွဲတွေမှာစစ်ပွဲရပ်ဖို့နဲ့ဂါဇာမှာရှိတဲ့ဟာမတ်စ်သွေးကြွတွေကဖမ်းဆီးထားတဲ့တရားခံတွေလွတ်မြောက်ပြီးကိစ္စတွေကိုညှိနှိုင်းနေကြတာပါအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူမီလာကတော့ဒေတာရင်းမှာရှိတဲ့မိဖက်နိုင်ငံတွေအထူးသဖြင့်အီဂျစ်ကာတာနိုင်ငံတွေနဲ့ပူးပေါင်းပြီးဘလို့အချက်လက်တွေထည့်သွင်းတင်နေဆိုတာကိုညှိနှိုင်းနေတယ်လို့ပြောပါတယ်။ကုလသမဂ္ဂမှာတော့အင်ကာနီကပဲဂါဇာအတွက်အရေးအစည်းအဝေးကိုပြန်လည်ကျင်းပခဲ့ပါတယ်ရှင်။
လဗနွန်နိုင်ငံမှာဟစ်ဘိုလာအဖွဲ့ဝင်အများစုကင်ဆောင်တဲ့ပေကြားအရေးပေါ်အချက်ပေးသတင်းပို့ကိရိယာတွေမနေ့စက်တင်ဘာလ18ရက်နေ့ကတပြိုင်တည်းပေါက်ကွဲခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုမှာအနည်းဆုံးလူ12ဦးအသက်ဆုံးပြီးတော့2800ဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကတော့အစ္စရေးတို့ရဲ့လက်ချက်ဖြစ်နေဟစ်ဘိုလာနဲ့လဗနွန်အစိုးရကဆွဆွဲလိုက်ပါတယ်။ဂါဇာမှာအစ္စရေးနဲ့စစ်ဖြစ်နေတဲ့ဟာမတ်စစ်သွေးကြွအဖွဲ့တွေကိုသူတို့အနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမှာဖြစ်တဲ့အကြောင်းဟစ်ဘိုလာအဖွဲ့ကပြောကြားလိုက်ပါတယ်။အစ္စရေးအနေနဲ့ပြင်းထန်တဲ့လက်စားချေမှုခံရမယ်လို့လည်းဒီကနေ့သတိပေးလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တော့အစ္စရေးဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။ဒါပေမဲ့အစ္စရေးနိုင်ငံရဲ့မြောက်ပိုင်းလက်ဗနွန်နယ်စပ်မှာတော့ဟစ်ဘိုလာအဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်နေတဲ့စစ်ပွဲကိုပို့ပြီးတော့မှတိုးချဲ့လှုပ်ဆောင်သွားမယ်လို့အစ္စရေးတို့ကြေညာအပြီးနိုင်ပိုင်းကြာမှာပဲလက်ဗနွန်နိုင်ငံအတွင်းမှာဒီပေကြားပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တာပါ။ဟစ်ဘိုလာအဖွဲ့ကိုအဲ့ဒီပေကြားတွေမပို့ခင်မှာပောက်ကွဲရေးပစ္စည်းတချို့ထည့်ပေးခဲ့တယ်ဆိုတဲ့အပေါ်မှာလည်းအများစုကတန်ရရှိနေပါတယ်။သူတို့အချင်းချင်းကြားဆက်သွယ်ရေးမှာအသုံးပြုနေတဲ့လက်ကင်ဖုန်း cell phone တွေကိုအစ္စရေးကကြားဖြတ်နားထောင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာပဲအစ္စဘိုလာအဖွဲ့ခေါင်းဆောင်ကပေကြားတွေကိုအစားထိုးပြီးတော့အသုံးပြုကြဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ရှင်။
ယူကရိန်းရဲ့ drone နဲ့တိုက်ခိုက်မှုကြောင့်ရုရှားနိုင်ငံတီဗာဒေသကနေရာတချို့မှာဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တူရိုပက်စ်မြို့ကိုတိုက်ခိုက်မှုမှာမစ်ဆိုင်း drone နဲ့လက်နက်ကြီးတွေထားတဲ့ရုရှားရဲ့လက်နက်တိုးလောင်ယုံကိုထိမှန်ခဲ့တယ်လို့လည်းယူကရိန်းလုံခြုံရေးအရာရှိတွေကပြောပါတယ်။တီဗာဒေသအုပ်ချုပ်ရေးမှူးကတော့ဒီတိုက်ခိုက်မှုကြောင့်မိလောင်သွားတဲ့နေရာတွေကိုအတိအကျမပြောခဲ့ပေမဲ့ထိမ်းချုပ်နိုင်ခဲ့ကြောင်း Telegram လူမှုကွန်ရက်မှာပြောထားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့က ခါစ်ဒေတာကဒရုန်း28စင်း၊ဘရိုင်ယန်ဒေတာက16စင်းအပါအဝင်ညဘက်မှာတိုက်ခိုက်ခဲ့တဲ့ယူကရိန်းရဲ့ဒရုန်း54စင်းကိုကြားဖြတ်ပစ်ချခဲ့တယ်လို့ဒီကနေ့ပဲပြောပါတယ်။ဒေတာတာဝန်ရှိသူတွေကတော့ထိခိုက်ပျက်စီးမှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိပါဘူး။ယူကရိန်းဘက်ကတော့ဘရိုင်ယန်၊ခါစ်နဲ့ဘဲဂရော့လိုနယ်စပ်ဒေတာတွေကိုအဓိကပိတ်မှတ်ထားပြီးမကြာခဏတိုက်ခိုက်နေတာပါ။ယူကရိန်းစစ်တပ်ကတော့ရုရှားဘက်ကညပိုင်းတိုက်ခိုက်မှုတွေမှာပေထိန်တုံ3စင်းနဲ့ဒရုန်း52စင်းပါဝင်တယ်လို့ပြောပါတယ်။ခါဆွန်နဲ့ခီဖ်ဒေတာအပါအဝင်ဒေတာတချို့မှာတော့ယူကရိန်းလေတပ်ကကြားဖြတ်ဟန်တောင်းမှုတွေလုပ်ခဲ့ပြီးဒရုန်း52စင်းနဲ့46စင်းကိုပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်ရှင
်။ Republican သမ္မတလောက်ဒေါ်နယ်ထရန့်ကိုဒုတိယအကြိမ်လှုပ်ရှားမှုစူးစမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့အင်္ဂါနေ့မှာသူ့ရဲ့ပြန်လည်မဲဆွယ်စီအိုရီခီစဉ်ထွက်နေပါပြီ။ဒေါ်နယ်ထရန့်အတွက်လုံခြုံရေးတိုးမြင့်ပေးထားတယ်လို့အထူးလုံခြုံရေးအဖွဲ့ Secret Service ကပြောတဲ့အကြောင်းဒေါ်နယ်ထရန့်က False သတင်းဌာနကိုပြောပါတယ်။ Secret Service Director Ronnie Rufia ဆိုလို့ရှိရင်သမ္မတဟောင်းထရန့်နဲ့တင်းနာနေကတွေ့ဆုံပြီးတော့တကယ်လို့ထရန့်အနေနဲ့ဆက်ပြီးတော့ Gulf ကိုရိုက်မယ်ဆိုရင်လုံခြုံရေးအစီအမံအစ်စ်တွေလိုအပ်မှာဖြစ်ကြောင်းပြောခဲ့တယ်လို့ New York Times သတင်းစာမှာအင်္ဂါနေ့ကရေးသားဖော်ပြပါတယ်။ Florida ပြည်နယ်က West Palm Beach ကောက်ကွဲမှာဒေါ်နယ်ထရန့်ကိုလှုပ်ရှားမှုစူးစမ်းသူလို့သတ်မှတ်ထားတဲ့Ryan Wesley Root ကပြည်မှုကျူးလွန်ထားသူတယောက်အနေနဲ့လက်နက်ကင်ဆောင်မှုနံမက်ဖျက်ထားတဲ့တနက်ကင်ဆောင်မှုတွေနဲ့သူ့ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေနဲ့ပတ်သက်လို့တနင်္လာနေ့ကတရားရုံးမှာသွားရောက်ရင်ဆိုင်ခဲ့ပါတယ်။သူဟာခေါင်းသီးချက်ခုနှစ်ကြာခြုံပုတ်ထဲမှာ12နာရီလောက်ပုံအောင်ဆောင်ဆိုင်ခဲ့တယ်ဆိုတာကိုသူ့ရဲ့ cell phone အချက်အလက်ကနေသိရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်လုံခြုံမှုကိုအချိန်မီတားဆီးနိုင်ခဲ့တဲ့အတွက်အနီးကပ်လုံခြုံရေးဝန်ထမ်းတွေကိုထရန့်ကကျေးဇူးတင်စကားပြောကြားခဲ့ပေမဲ့ဒီလိုပြစ်ခတ်လုံခြုံမှုတွေဖြစ်ရတာကတော့သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ပြိုင်ဘက်ဒုသမ္မတလည်းဖြစ်တဲ့ဒီမိုကရက်သမ္မတလောင်းကမလာဟဲရစ်တို့ရဲ့လုံဆော်မှုကြောင့်ဖြစ်တယ်ဆိုတာကို Fox သတင်းဌာနကိုဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဦးညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်လူပေါင်းရာချီတည်ဆုံးခဲ့တဲ့ယာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကလေးငယ်ပေါင်း6သန်းနီးပါးထိခိုက်ခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။တရားဝင်ထုတ်ပြန်ချက်တွေအရကပ်ဘေးကြောင့်တည်ဆုံးသူ938ဦးတိရှိနေပြီးဒီထက်ပိုပြီးတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ခဲ့တာပါ။တိုင်ဖွန်းယာဂီဟာအရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ Vietnam, Thai, Laos နဲ့မြန်မာနိုင်ငံတွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးအတွင်းဖြတ်ကျော်ဝင်ရောက်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်နေရေကြီးရေလျှံမှုတွေဖြစ်ခဲ့တာပါမြန်မာစစ်ကောင်စီကတော့မုံတိုင်းကြောင့်ဖြစ်လာတဲ့ရေပြေးကြောင့်တေဆုံးသူ226ယောက်ရှိနေပြီး89ဦးပျောက်ဆုံးနေတယ်လို့ဒီသတင်းပတ်အစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့မြန်မာနိုင်ငံမှာရေပြေးတင့်နေသူ633,000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာဆိုရင်တော့နောက်ထပ်3ဦးတေဆုံးကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပြီးတော့မြို့ပေါ်မှာတေဆုံးသူ18ဦးတိရှိလာကတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်စုစုပေါင်းတေဆုံးသူက938ဦးရှိနေပြီဖြစ်ပါတယ်။ VN9 နိုင်ငံမှာဆိုလို့ရှိရင်လည်းတန့်ရှင်းတဲ့တောက်သုံးရင်နဲ့မိန်လာစနစ်ချို့တဲ့တဲ့အတွက်ကြောင့်လူပေါင်း3သန်းခန့်ဟာယောဂအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ UNICEF ကတော့ရေပြေးကြောင့်တန့်ရှင်းတဲ့ရှင်နဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုစားနပ်ရိက္ခာနဲ့အမိုးကရရှိမှုတွေပါဆုံးရှုံးရတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ရေဘေးဒဏ်အပါအဝင်ဘေးဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေအတွက်ဆုတောင်းမေတ္တာပို့ပေးကြဖို့ပုပ်ယဟန်မင်းကြီး Francis ကဒီကနေ့စက်တင်ဘာလ18ရက်နေ့မှာမေတ္တာရက်ခံတိုက်တွန်းလိုက်ပါတယ
်။ Cari fratelli e sorelle preghiamo per la pace. Non dimentichiamo che la guerra è una sconfitta.
ပိုယဟမင်းကြီးကအီတလီဘာသာစကားနဲ့ဆူတောင်းပေးသွားတာပါ။သူမိန်ကြားသားတာကတော့အကြီးတန်လာတဲ့စစ်ပွဲဒဏ်ကိုရင်ဆိုင်ခံစားနေရတဲ့မြန်မာနဲ့ယူကရိန်းနိုင်ငံတွေမှာကြာဆုံးသွားကြတဲ့သူရဲကောင်းတွေအတွက်ဆူတောင်းကြရအောင်ပါ။စစ်ပွဲတွေအနိုင်ယူနိုင်ရေးအတွက်ဖျားသခင်ကခွန်အားတွေပေးသနာနိုင်ပါစေဆိုပြီးတော့ပိုယဟမင်းကြီးရဲ့ဆူတောင်းချက်ဖြစ်ပါတယ်။ဥရောပတိုက်အလဲပိုင်းနဲ့အရှေ့ပိုင်းဒေသကဩစတြေးလျ ပိုလန်ရိုမေးနီးယားနဲ့ချက်သမရနိုင်ငံတွေမှာရေလွှမ်းမိုးမှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုသူစုတောင်းရင်းနဲ့မြန်မာနဲ့ယူကရိန်းနိုင်ငံအတွက်ပါပုတ်ရဟန်းမင်းကြီးကစိန့်ပီတာစီမြင်မှာစုတောင်းမြတ်တာပို့ပေးခဲ့တာဖြစ်ပါတယ်ရေဘေးတံကြောင့်ရိုမေးနီးယားမှာ9ယောက်ပိုလန်မှာ9ယောက်ချက်သမရနိုင်ငံမှာ3ယောက်နဲ့ဩစတြေးလျမှာ1ယောက်စုစုပေါင်း16ယောက်သေဆုံးခဲ့ရပြီးဖြစ်ပါတယ်ပိုယဟမင်းကြီးဟာမြန်မာအပအဝင်ကမ္ဘာနိုင်ငံအနှံ့မှာရှိတဲ့ပရိပခအသီးသီးမှာရင်ဆိုင်နေရတဲ့လူသားတွေအတွက်စိုးရိမ်မကင်းကြောင်းနဲ့ဒီလူတွေကိုမေ့မထားကြဖို့ဆုတောင်းမေတ္တာပို့ပေးကြဖို့မကြခဏမိန့်ကြားနေတာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံကရေလွှမ်းနေတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စားနပ်ရိက္ခာအကူအညီအများဆုံးပေးပို့နိုင်ရေးအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအဖွဲ့ကစီစဉ်နေပါတယ်ဒါဟာဇူလိုင်လကလေးကရေဘေးကူညီရေးလုပ်ငန်းတွေဆောင်ရွက်နေမှုကနေအရှိန်မြင့်ပြီးတော့လှုပ်ဆောင်လာလည်းဖြစ်ပါတယ်။အင်အားပြင်းယာဂီတိုင်ဖုန်းမုန်တိုင်းပြီးခဲ့တဲ့စက်တင်ဘာ17ရက်နေ့ကအဖျားခတ်တိုက်ခိုက်သွားခဲ့တဲ့အချိန်တောင်နေပြည်တော်အပါဝင်ပဲခူးမကွေးမန္တလေးတိုင်းတွေနဲ့ရှမ်းကယားကရင်မွန်ပြည်နယ်တို့မှာမြေပြုံမှုနဲ့ရေလွှမ်းမှုမှုဒဏ်တွေကိုစိုးဝါးစွာခံစားနေကြရတာပါ။ရေဘေးဒဏ်ကြောင့်သေဆုံးတဲ့သူယာနဲ့ချီပြီးရှိတဲ့အပြင်လူပေါင်း6သိန်းခွဲလောက်လည်းရေဘေးဒုက္ခနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်။ဒီတိုင်ဖုန်းမုန်တိုင်းဝင်ရောက်မတိုက်ခတ်ခင်ဩဂုတ်လကလေးကမြန်မာနိုင်ငံသား73တန်းလောက်ဟာစာနေခါရှာပါမှုနဲ့ရင်ဆိုင်နေကြရပြီဖြစ်တဲ့အတွက်ကြောင့် WFP အနေနဲ့ထပ်တိုးလာတဲ့အကူအညီလိုအပ်မှုတွေကိုဖြည့်ဆည်းနိုင်အောင်အချိန်ပြည့်ကြိုးစားဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကပြောပါတယ်ရှင်။
မြန်မာနိုင်ငံရဲ့အကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတဲ့သူတွေကိုအာဏာပိုင်တွေဘက်ကလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်နေပြီးတော့စစ်တပ်ကမြန်မာနိုင်ငံကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူပေါင်း1853ဦးထက်မနည်းအချုပ်ထောင်တွေထဲမှာတည်ဆုံးခဲ့တယ်ဆိုတော့ယုံကြည်စိတ်ချရတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွေးဆရာမဟာမင်းကြီးရဲ့အစီရင်ခံစာမှာဖော်ပြပါဗျာ။တည်ဆုံးခဲ့တဲ့သူတွေထဲမှာကလေးငယ်88ဦးအမျိုးသမီး125ဦးပါဝင်တဲ့အကြောင်းကိုလည်းဖော်ပြထားပြီးတော့အာဏာပိုင်တွေရဲ့ကြောက်လန့်တုံ့လုပ်ဖွယ်ရာကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေဖော်ပြထားပါတယ်။အကျဉ်းသားတွေပေါ်မှာဆိုးဝါးပြင်းထန်လွန်းစွာနှိပ်စက်ညှဉ်းပန်းခဲ့တယ်လို့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမပေးဘူးဆိုတာကိုလည်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်ဟုတ်တဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့နေပြည်တော်တက္ကသိုလ်မှာရေဘိုးဒုက္ခသည်150လောက်အစာအစိတ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရေဘေးတံအဆိုးဝါးဆုံးရေဆိုင်ခဲ့ရတဲ့ဒေသတွေထဲမှာတစ်ခုဖြစ်ခဲ့တဲ့နေပြည်တော်တက္ကသိုလ်မြို့နယ်မှာကလေးငယ်တွေအပါအဝင်ရေဘေးဒုက္ခသည်150လောက်အစာအစိတ်သင့်ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပြပါဗျ။စေတနာရှင်တွေလှူဒန်းတဲ့အစာအသောက်တွေကိုစားမိရာကနေအစာအစိတ်သင့်ခဲ့တာကြောင့်ဆေးကုသမှုခံနေရတာဖြစ်ပါတယ်။ရေဘေးနောက်ဆက်တွဲရင်ဆိုင်နေရတဲ့ကျန်းမာရေးပြဿနာတွေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ။
ရာဂီမုန်တန်းကြောင့်ရေဘေးတံဆူဆူဝါးဝါကြုံခဲ့ရတဲ့နေပြည်တော်တက္ကသိုလ်မြို့နယ်ကချောင်းချားနဲ့ကျက်သွန်ခင်းရွာမှာစက်တင်ဘာ18ရက်နေ့ညနေပိုင်းကလာရောက်လူဒန်းတဲ့ဓာတ်ပေါက်တွေစားသုံးပြီးရေဘေးသင့်ပြည်သူ150နီးပါးအစာအစိတ်သင့်ပြီးတော့ဆေးရုံတင်ထားရတယ်လို့ကြေးရွာကဒေသခံတွေက VOA ကိုပြောပါရယ်အစာအစိတ်သင့်သူတွေကိုဆေးရုံနဲ့တင်ထားတယ်လို့ချောင်းချားကြေးရွာဖုန်ကြီးကျောင်းမှာလဲကျန်းမာရေးစင်တာဖွင့်ပြီးတော့ကုသနေရကလက်ရှိမှာတော့ကလေးငယ်တွေရဲ့အံပတ်နဲ့ဓာတ်ပေါက်ကိုတခွဲခံပို့ထားတယ်လို့ကူညီပေးခဲ့သူတူဦးကအခုလိုပြောပါတယ
်ညတော့ဟိုပါပေါ့နော်ကလေးတွေတော့ကလေးနဲ့ကလေးရောလူကြီးရောအရေးပေါ်ကားနေညပဲညနေ9နာရီတော့ကနေည7ခွဲတော့ဒီဟိုပါပေါ့နော်အရေးပေါ်ကားနေထုတ်လိုက်ရတယ်ဗျကြွားနေမဲ့တန်တဲ့လူနာတို့တော့ကျွန်တော်တို့ချောင်းညဖုန်းကြီးကြောင်းမယ်စင်တာဖွင့်ပြီးတော့ကျွန်တော်တို့ကတော့ည7ခွဲတော့မယ်တော့ကျွန်တော်တို့ဟိုပါပေါ့နော်ဒီနီးစက်ရကြီးလဲကျန်းမာရေးဌာနအိမ်နဲ့ကျွန်တော်တို့စေဝါရီတော့ဆိုင်ငယ်နဲ့အရေးပေါ်တော့ပြီးတော့တည်ယူရတယ်ဗျမူရဲတဲ့တချို့ကလည်းအန်နေတယ်ဗျအခုအဲ့ဒီလိုမျိုးတော့တယောက်နဲ့တယောက်တော့မတူကြဘူးဗျအဲ့လိုမျိုးလက္ခဏာကတော့အဆုံးပဲဟိုပါပေါ့သူတို့ရွာအင်အားနဲ့ဆိုရင်လူကြီးကတော့လောလောဆယ်ဟိုကျွန်တော်တို့တိကျလို့တော့200ပတ်စာလေးလောက်တော့သွားတယ်ဗျအစောပိုင်းဖြစ်တာတော့ဟိုပါပေါ့နော်ချောင်းညားကြီးရွာကလေးများစုဗျနောက်ပိုင်းမှာတော့ဒီချောင်းညားရွာလူကြီးရောလို့ဖြစ်လာတယ်ဗျတော်ကျတော့နေချောင်းညားကိုသမင်းလုပ်တွေလာတယ်ဟိုပါပေါ့နော်သမင်းတွေကျဲဝေနေကျုပ်နဲ့သမင်းနေလာတယ်အဆုံးပေါ့ဓာတ်ပေါက်တီလည်းပါတယ်လို့တော့ပြောကြရတယ်ဗျ။ဟိုကလက်ရှိတော့ကျွန်တော်တို့ဓာတ်ပေါက်ကိုလည်းတခွဲခန်းပို့ထားတယ်ပြီးတော့ကလေးတယောက်ရဲ့အံပက်လေးကိုတော့ဟိုကတခွဲခန်းကိုတော့ပို့ထားတယ်ဗျ
။အစာအစိတ်သင့်သူတွေကိုကျေးရွာဖုန်ကြီးကျောင်းအပြင်တက္ကသိုလ်မြို့နယ်ဂရင်100ဆေးရုံနဲ့ဂရင်300ဆေးရုံတို့မှာကုသပေးနေပြီးတော့စက်တင်ဘာ18ရက်မနက်ပိုင်းမှာတက်တာလာတဲ့သူတချို့ဆေးရုံဆင်းလာပြီလို့ချောင်းချားကျေးရွာသားတွေကပြောပါတယ်။တက္ကသိုလ်မြို့နယ်ဂရင်100ဆေးရုံမှာပြင်ပလူနာ90အတွင်းလူနာ56ဦးနေပြည်တော်ကလေးအထုကုဆေးရုံမှာ9ဦး ကရင်300ဆေးရုံမှာအတွင်းလူနာ4ဦးကိုကူတာပေးထားရတယ်လို့လဲစစ်ကောင်စီကသတင်းထုတ်ပြန်ခဲ့တာပါ။အစာဆေးတဲ့နဲ့ဒေသခံတွေကပြန်လည်တက်တာလာသူတွေကတော့ဆေးရုံကဆင်းလာပြီလို့လဲချောင်းချကြည့်ရတာတူကပြောပါတယ
်။အဲမြို့နယ်ကလည်းကားရင်လည်းလာခေါ်ကြရပေါ့။အကနေမှာကရင်တရားမှာမဆန့်တော့ကျွန်တော်တို့ကရင်300ကိုနည်းနည်းပါခွဲသွားရပေါ့။ဆေးရုံကိုကျွန်တော်ကလေးမတင်ရဘူး။ဒီအမျိုးသမီးဖြစ်သူကတော့ဒီကြေးလက်ကလာတဲ့ရွာလူကြီးအိမ်မှာပဲပလင်းတလုံးဆက်ပြီးလာတဲ့သူကလည်းထူထောင်ဖြစ်သွားပြီးတော့အိမ်မှာပဲပြန်ခေါ်ပြီးတော့ဟိုမပို့လဲရဘူးခင်ဗျ။အလုံးတက်တာကြရလို့ပြောရခင်ဗျာ။ဆင်းတဲ့လူကဆင်းလာပြီပေါ့အဲ့လိုမျိုးပေါ့တက်တာပြီးထူထောင်ဖြစ်ကြရပေါ့။အဲတချို့တဝက်တော့ပြန်ဆင်းလာပြီပေါ့တချို့တဝက်ကတော့မဆင်းလာသေးဘူးပေါ့
။လက်ရှိအချိန်မှာကျမကြီးဆောင်းရှောက်မှုအပြင်ချောင်းချားနဲ့ကျက်သွင်ကင်းကျေးရွာလမ်းတွေပျက်စီးသွားတဲ့အတွက်ပြည်ပြင်ဖို့အကူအညီလိုအပ်နေပြီးတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လည်းအကူအညီတွေလိုအပ်နေပါတယ်။ရာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံတဝမ်းမှာရေကြီးရေလျှံခဲ့ပြီးတော့လမ်းတစားတွေပျက်စီးခဲ့ရပါတယ်။တချို့ဝေးလံခေါင်ဖျားတဲ့ကြေးရော်တွေစီအလူရှင်တွေမရောက်နိုင်တာတွေရှိသလိုလာရောက်လူတန်းနဲ့ထမင်းဟင်းတွေဟာကြာရှည်အထားမခံတဲ့အတွက်အစာချောက်တွေအပြင်ဆေးဝါးအကူအညီတွေလည်းအထူးလိုအပ်နေပါတယ်ခင်ဗျာ
။ဒါကတော့နေပြည်တော်တကုံးမြို့နယ်မှာကလင်းငယ်တွေပါဝင်ရေဘေးဒုက္ခသည်150လောက်အစာအစိတ်တင့်ခဲ့တဲ့အခြေအနေကိုစီသူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာလည်းရေဘေးအသင့်ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့အကူအညီတွေလိုအပ်နေတဲ့အခြေအနေကိုတစ်ဆက်သေးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်တုန်းကရေဘေးတင်ခဲ့တဲ့ကြေးရွာပေါင်းကဒါဇင်နဲ့ချီရှိခဲ့ပါတယ်။နေအိမ်တွေနဲ့ယာနဲ့ချီပြီးတော့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရေဘေးကြောင့်ဒုက္ခရောက်နေရတဲ့ပြည်သူတွေအတွက်အရေးပေါ်စားနပ်ရိက္ခာနဲ့အကူအညီတွေလည်းအရေးတကြီးလိုအပ်နေပါတယ်။ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ရေဘေးနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကတင်ပြပေးထားပါတယ်။
အာခတ်တတော် AA ထိန်းချုပ်နေမည်တစ်ခုဖြစ်တဲ့မင်းပြားမြို့နယ်ဖုံသားချောင်းတစ်လျှောက်ကကျေးရွာအများပြားရေဘေးတံတင်နေတာပါရေဘေးကြောင့်နေအိမ်တွေထိခိုက်ပျက်စီးမှုတွေလည်းကြီးမားခဲ့တယ်လို့ကုညီကယ်ဆယ်ရေးတုံ့ပြန်တွေမှာပါဝင်နေတဲ့ဒေသခံတွေကပြောပါတယ
်ကြီးတာတော့ဒီဖုံသားချောင်းတစ်ချောင်းလုံးကြီးသွားတယ်ကြီးတာလေးဒီတစ်ရက်လောက်ပဲသူတို့ကြီးသွားတယ်ကြီးတာတော့ရေကာတာဖွင့်ချတယ်လို့မျိုးသူတို့ဘာမှမရနိုင်တော့လူလေးတယောက်ပါသွားတယ်ဟုတ်တယ်လူတယောက်ပါသူမျောပါသွားတယ်အိမ်ခြေပေါင်းကရွာပေါင်းကတော့40တော်ရှိတယ်လက်ရှိအချိအနာဆုံးရွာတွေပြောရမယ်ဆိုတော့ရှိရွာလောက်ရှိတယ်ခင်ဗျ။ဟုတ
်။လက်ရှိရေကြီးရေချက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖုံသားချောင်းတစ်လျှောက်ကျေးရွာတွေဟာချင်းတိုင်းသားအများစုနေထိုင်တဲ့ကျေးရွာတွေဖြစ်ပါတယ်။လေးမြို့မြေရေနဲ့ရခိုင်ရိုးမတောင်ပေါ်ကတလဟောဆင်းတက်လာတဲ့ရေတွေကြောင့်နေပေါင်း190ကျော်ရေစီးတဲ့မျောပါသွားခဲ့တာဖြစ်တယ်လို့လည်းမင်းပြားဒေသခံကပြောပါတယ
်။ရေတွေကိုအကုန်လုံးအိမ်ပါတခါချင်းနှုတ်ပြီးမှပါသွားတဲ့အိမ်တွေအများကြီးရှိတယ်ခင်ဗျ။ဟုတ်။လက်ရှိကျွန်တော်တို့စီကိုဒီရွာသူရွာသားတွေဒေသခံတွေကပို့လာတဲ့အချက်လက်အရဆိုရင်ဒီနေ့ချိန်တိုင်းသူတို့ရေတွက်လို့တော့မပြီးသေးဘူးလက်ရှိရနိုင်တဲ့ information အရဆိုရင်190,200ဖြစ်ဟုတ်တယ်။
ထောင်ထဲချီတဲ့ရေဘေးတင့်ဒေသခံတွေအတွက်အကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ
်။လက်ရှိအခြေတော့ကျွန်တော်တို့ဒေသခံတွေပြောတဲ့ပုံစံအရတော့ဒီအသင်းဌာနမှာတော့ဖီဖီတမတွေတော့မရောက်လာသေးဘူးလက်ရှိသူတို့ဟာသူတို့ရွာသူရွာသားတွေရှိမှရှိရဟာကိုတယောက်နဲ့တယောက်ဖင်ငါပြီးမှစားနေကြတယ်လို့ပြောတယ်အမိုးကာမရှိဘူးပေါ့နော်လက်ရှိကတော့နှစ်ပြိုးရွက်တွေဝါရွက်တွေမိုးပြီးမှနေနေရသေးတယ်ရွာမှာအိမ်မရှိတော့တဲ့လူတွေဆိုရင်တောင်ပေါ်မှာပဲနေလို့ရတယ်ရွာထက်မှကျတော့ချွန့်ရေတွေဝင်လာတဲ့ခါမှာချွန့်တွေကနုံတွေကအများကြီးရှိတော့နေလို့မရတော့ဘူးအခြေအနေရှိတယ်ဟုတ်တယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာခတ်တပ်တော်အေအေချာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်ကတည်းကကုန်းလန်းရေလန်းတွေနဲ့ကုန်းစီစီးဆင်းမှုတွေဖျက်တောက်ခံထားရတာကြောင့်ဒေသတွင်းစားနပ်ရိက္ခာတွေရှားပါးတာအပြင်ဆေးဝါးပြတ်တောက်မှုတွေလည်းရှိနေတာပါဒီကြားထဲမကြာခဏဆိုသလိုရေကြီးရေချက်မှုတွေရှိနေတာကြောင့်စပားကင်းတွေပျက်စီးတာတွေနေအိမ်တွေလမ်းဒါတွေပျက်စီးတာရှိပေမဲ့လည်းအေဘက်ကအပြည့်အဝကူညီဆောင်ရွက်ပေးတာမျိုးတွေမလုပ်နိုင်သလိုနိုင်ငံတကာဖွဲ့စည်းတွေရဲ့အကူအညီတွေလည်းမရှိတာကြောင့်ဒေတာတွေနေထိုင်သူတွေရဲ့နေစဉ်ဘဝတွေကပိုပြီးတော့ခက်ခဲလာနေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကပြောပါတယ
်။ဒါရှောင်းမြေကြီးရဲ့အတွင်းနဲ့စပါးခင်းပြည့်စည်ရဲ့လန်ဒရာတွေပြည့်စည်ရဲ့ဂျွာတွေပေါ့အဲရှိရအကုန်လုံးပြည့်စည်ရဲ့အဲဒါတို့တော့ကြီးကြီးမားမားပြည့်စည်ပါတယ်။ဒါပေမဲ့အစိုးရကတော့သူတို့ရဲ့ထိချုပ်ဧရိယာလည်းမဟုတ်ဘူး။အိုးဆရာရလည်းဒါမမစီပြေးထားတဲ့အတွင်းနဲ့ကုန်စည်တွေကတအားကြီးရဲ့အဲသူတို့ကလည်းဒါနေရင်ဒီကွင်းစင်းပြီးတော့ဘာမှမလုပ်နိုင်တဲ့ရှင်မျိုးရှိတယ်အဲအခါတတ်တော်ဘက်ကလည်းပဲတန့်ရှင်းလိုအပ်ပြီးတည်ရတယ် ပြီးတော့လောင်းတွေတရားတဲ့အနေချင်းပြင်လာတယ်တရားတယ်ရိတ်ခါရင်နည်းနည်းချင်းအဲကုညီလာတော့တရားတော့ဒါပေမဲ့အဲဒါလုံလောက်တဲ့ကုညီမျိုးမှုမျိုးလည်းမပေးနိုင်ဘူးနိုင်ငံတကာကုညီလည်းမရှိတဲ့အခါမှာအာဒီဒုက္ခတွေရဲ့လိုအပ်ချက်တွေပြည့်စုံမှုဆိုတာတော့ကိုအခက်အခဲရှိပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်မှာတစ်ဖက်တိုက်ပွဲတွေကြောင့်တိမ့်နေချီတဲ့ရခိုင်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးဒုက္ခသည်စခန်းတွေနဲ့လုံခြုံမဲလို့ယူဆရတဲ့နေရာတွေမှာနေထိုင်နေကြရပြီးစားဝတ်နေရေးပညာရေးကျန်းမာရေးစတဲ့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရသလိုမကြခဏဆိုသလိုကြောက်တက်တဲ့တဘာဝဘေးအန္တရာယ်တွေကိုလည်းကြုံတွေ့နေကြရတာပါခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာရေဘေးတင်နေတဲ့အခြေအနေကိုဝင်းခံမောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အခုချိန်ထိရေပြန်မကျသေးလို့အကူအညီတွေအရေးပေါ်လိုအပ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသကရေကြီးရေလျှံမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံထဲမှာဆူဆူဝဝရေဘေးတင့်ရင်ဆိုင်ခဲ့ရတဲ့ဒေသတွေကတခုဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းအင်းလေးမှာတော့အခုချိန်အထိရေပြန်မကျသေးပါဘူး။ဒါကြောင့်မို့လို့စားတောက်ရေးနဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ VOA ကိုဒေသခံတွေကပြောပြပါတယ်။နေအိမ်တွေရေနစ်မြုပ်လို့အိမ်မပြန်နိုင်ကြသေးတဲ့သူတွေရှိသလိုသွာလာရေးခက်ခဲတဲ့တချို့ရွာတွေအတွက်တောက်သုံးရေနဲ့စားစရာကလည်းအရေးပေါ်လိုအပ်နေပါတယ်။အင်းလေးရဲ့ရေဘေးတင့်အခြေအနေနောက်ဆုံးရထားတဲ့သတင်းတွေကိုရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာယာကီမုန်တိုင်းကြောင့်ရေဘေးတံတည်ခဲ့တဲ့အထက်မှာရှမ်းပြည်နယ်တောင်ပိုင်းကခရီးသွားဒေသတွေလည်းတော်တော်များများပါဝင်ခဲ့ပါတယ်။အဲ့ဒီအထက်ကအင်းလေးမှာတော့ကျေးရွာပေါင်း100ကျော်ကနေအိမ်တွေဟာရင်ထဲမြုပ်ခဲ့ရပြီးတော့အခုချိန်ထိရေပြန့်မကြသေးဘူးလို့ဒေသခံတွေနဲ့သွားရောက်ကူညီသူတွေကပြောပါတယ်။အခုချိန်မှာအင်းလေးဒေသခံတွေအတွက်စားစရာနဲ့တောက်သုံးရေလိုအပ်နေတယ်လို့ပြောပါတယ်
။ကြီးမလာတာ9ရက်လောက်ရှိပြီနော်။အဲ့ကြကျွန်တော်တို့ထင်းနေရောကြေရကြတော့လေဒီဖက်ဝေလို့ရလေအချင်းမပြေသလိုလို့နော်။အဲ့ကြောင့်ထင်းနေတဲ့မိတွေ့နေတဲ့တုံးရတယ်မှန်။ဆန်စီချင်းချာကားစားပေါ်ပြမှာစားဝင်နေရေပေါ့နော်။အဲ့လိုလိုအပ်ချက်လေးတော့ရှိပါလိမ့်ကြ။ဟုတ်။ဒီတော့ဘဝစားခက်ခဲရှိနေကြမှာဟုတ်
။ကျေးရွာ189ရွာကလူဦးရေ9400ကျော်ဟာရေပေးတံတည်ခဲ့ရတယ်လို့သွားရောက်ကူညီသူတွေကပြောပါတယ်။သွားလာရေးခက်ခဲလို့အခုဒီမရတဲ့ရွာတွေလည်းရှိပါတယ်။နေအိမ်ရေမြုပ်တဲ့အထက်ပါသူတွေကတော့ဖုံးကြီးကျောင်းတွေမှာအဆုလိုက်ခိုးလုံနေကြရတယ်လို့အင်းထဲမှာဒီကနေ့သွားရောက်ကူညီခဲ့တဲ့ဒေသခံတို့ကအခုလိုပြောပြပါဗျ
။ဒီကပေါင်းတူတူများတယ်ကျ။အခုကျွန်တော်ကတော့ကြာတော့ဒီဘက်လေလံလေးနေကြတော့ပေါ့နော်။အဲ့ဖက်အချက်လေးလေးနဲ့ကျွန်တော်သွားပြီးတော့ပူညီပေးပါရစေပါမို့။အခုကကြာတော့ကျွန်တော်ကြီးကကြာတော့တည့်ရက်ဟာမလည်းမအဲ့လိုပဲကြားရပြမှာပေါ့။အင်းညကြတော့မှရေဟိုလိုမျိုးတစ်ခြားအိမ်ကြီးကြတော့အပေါ်တစ်ခါမှနေလို့ရတယ်ပေါ့နော်အဲတချို့ကကြတော့တစ်ခြားအိမ်ကြီးတွေကကြတော့အပေါ်လုံးခွန်ပေးပေါ်တာပေါ့နော်အဲတချို့လေကြတော့နေဖို့မရှိတဲ့အတွက်တချို့ကကြတော့ဖုန်ကြီးကြောင့်လူကြီးပြီးတော့နေတယ်ပေါ့နော
်ရေပေးတံကြောင့်ရှမ်းပြည်နယ်မှာရေကြီးမြေပြိုပြီးတော့တချို့နေရာတွေမှာအသေးအပြောက်လည်းများခဲ့တယ်လို့သိရပါတယ်အင်းလေးမှာတော့ရေပြင်မှာနေထိုင်တဲ့ဒေသခံတွေအတွက်လူထိခိုက်မှုမရှိပေမဲ့အခုချိန်မှာစားစရာဆောင်တဲ့တောက်ရေတပ်အပြည့်73စီဒါတွေလိုအပ်နေတယ်လို့ပြောပါတယ
်တအားဝီးလာတဲ့နေရာလေကကြတော့တကယ်ဟိုဆလူရှင်လေကတော့တချို့ကကြတော့ရေကြောကြတယ်လေနော်အဲကြတော့မသွားရေကြောက်ဘူးနော်အဲအင်းလေးကဒီလိုရေမြုပ်ပြီးဆိုမှတော့မှရေဘာမှသွားလို့မရတော့ဘူးလေဒီလမ်းပေါ်မှာဆိုရင်ရေကရှင်ပါတော့ရှိရဗျအင်းလေးကကြတော့ရေလေးလေးလေးချားနေတော့တကယ်ဒီရုပ်ကြီးရဲ့ချက်လာလေးတော့အထည်ပြောတော့တိတ်မရှိဘူးပေါ့မှာထက်သေးတာကြတော့ဒီစားဖို့နေရေးပေါ့နော်အဲ့လိုမျိုးဗျ
နိုင်ငံတော်အနေထားမှာရေပေးကြောင်းတင်းဆုံးသူ226ဦးနဲ့ပျောက်ဆုံးသူ89ဦးရှိထားတယ်လို့စစ်ကောင်စီဘက်ကတင်ပြထုတ်ပြန်ထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကြီးနားရေးမှုရော UNOCHA ကတော့နေပြည်တော်ပဲခူး၊ကယား၊ကရင်၊မကွေးနဲ့မန္တလေးအပြင်မိုးပြည်နယ်၊ရှမ်းပြည်နယ်အရှေ့နဲ့တောင်ပိုင်းအပါအဝင်မြို့နယ်ပေါင်း59ခုမှာလူပေါင်း6သိန်းကျော်ဟာရေဘေးတံတည်ခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ရှင်
ဒါကတော့အခုချိန်ထိရေပြန့်မကျသေးလို့အကူအညီတွေအရေးပေါ်လိုအပ်နေဆဲဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသကရေကြီးရေလျှံမှုနောက်ဆုံးအခြေအနေအလိမ္မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကီနီဒေသလေကြောင်းတိုက်ခိုက်မှုကို VOA ကရိုက်ကူးတင်ဆက်ထားတာတင်ပြပေးကြပါမယ်။စစ်မဲ့ဇုံမရှိတဲ့ကယင်းဒီဒေသမှာစာတင်ကျောင်းနေတဲ့ဒုက္ခသည်စခန်းတွေကိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ကာကွယ်ပေးပါလို့ကယင်းဒီလူငယ်ကျောင်းဆရာဆရာမတွေကတောင်းဆိုလိုက်ပါတယ်။ကလေးငယ်9ဦးလူကြီး2ဦးအသက်ဆုံးခဲ့ရပြီးတော့ကလေးငယ်အများအပြားပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တဲ့ကယင်းဒီနဲ့ရှမ်းနယ်ဇက်ကဖဲခုံဒုက္ခသည်စခန်းအပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုမျက်မြင်တွေ့ခဲ့ရတဲ့ VOA သတင်းတောင်မတ်အင်ဂျင်နိုင်ကရိုက်ကူးတင်ဆက်ပေးထားပါဗျ
အခုမြင်နေရတာကတော့ကျမတို့ခုဒါဖဲခုံမျိုးနယ်မှာရှိတဲ့လက်ဤဆစ်ဆောင်စခန်းပေါ့နော်ဒီစခန်းကိုတမင်းညဆိုတော့ဒီစက်တင်ဘာလ5ရက်နေ့ကည9နာရီကျော်လောက်မှာပေါ့နော်စစ်ကောင်စီကလေကြောင်းကနေပြီးတော့ဒါတိုက်ခိုက်သွားတဲ့နေရာကိုကျမတို့မြင်နေရတာပါဒါဆစ်ဆောင်စခန်းလည်းဖြစ်တဲ့အပြင်အခုတေဆုံးသွားတဲ့ဒီဘုံကြောင်ပေါ့နော်ဒီလေကြောင်းကနေကျဲချတဲ့ဘုံတံကြောင်တေဆုံးသွားတဲ့ဒီမှာကလေးတငယ်တွေလည်းပါပါတယ်အခုဆိုရင်လည်းကျမတို့အခုမြင်နေရတဲ့ဒါဆိုရင်ဒါကလေးကျောင်းသုံးစာအုပ်တွေပဲကျမတို့အခုမြင်နေရတာပါဆိုတော့ဟိုအခုဒါကျမတို့အခုရက်နေတဲ့နေရာဆိုလို့ရှိရင်ဒီတမိသားစုလုံးပေါ့နော်ကလေး2ယောက်ပါတဲ့ဒီမိသားစု6ယောက်ကပေါ့နော်ဒီတဲမှာနေချိန်တဲ့အခါနေတဲ့အချိန်မှာဒီစစ်ကောင်စီရဲ့လေချောင်းကနေကျဲချတဲ့ဘုံတံကြောင်ပေါ့နော်သူတို့တမိသားစုလုံးတိတ်ဆုံးသွားပါတယ်အခုဆိုရင်ဒီမှာကျမတို့တွေ့ရတဲ့ဒါဆိုကလေးចောင်းသုံးစာအုပ်တွေပေါ့နော်ဒါအခုဒါဒီတဲတွေမှာဆိုရင်ဒါကလေးတွေအများဆုံးနေထိုင်တာတွေ့ရပါတယ်အများဆုံးနေရတာចောင်းသုံးစာအုပ်စာရွက်တွေပဲဖြစ်ပါတယ်ဒါကြောင့်ဒီတိတ်ဆုံးသွားတဲ့ကလေးတွေဟာဆိုလို့ရှိရင်ဒါစာတင်နေတဲ့ကလေးတွေလည်းဖြစ်ပါတယ်ဒါဆိုရင်အခုဆိုရင်ဒါစာဖတ်ခြင်းအကျိုးကျေးဇူးပေါ့နော်ပြီးထားတယ်ဆိုတဲ့ဟာဒီစစ်ဆောင်စခန်းမှာနေပေမဲ့ဒီကလေးတွေဟာသူတို့ပညာရေးကိုပေါ့နော်အားကျိုးမန်တဲ့သူတို့လေ့လာတင်ယူနေတာလည်းကျမတို့တွေ့ရပါဒါဆိုရင်ဒါအင်္ဂလိပ်လိုသူတို့လေ့လာနေတဲ့ဒါအာမှတ်တမ်းမှတ်ရာတွေပဲဖြစ်ပါတယ်ဒါအခုတွေ့နေရတဲ့အပိုင်းစာကတော့ဒါစစ်ကောင်စီလေကြောင်းကနေပြီးတော့ဘုံကျဲသွားတဲ့ဒါဘုံခွန်စာပေါ့နော်ပြင်အား900ပေါင900ရှိတယ်လို့တော့ကျမတို့သိရပါတယ
်ဒီတချို့ကကျတော့နိုင်ငံအကုန်လုံးကသူတို့ရေးနေပြီးတော့မှသူတို့လည်းကေယောကတန်းနေဖြစ်ကုန်လေရှင်တချို့ဟာလည်းဒီလိုမျိုးဖြစ်ပြီးတော့မှဟုတ်ရောင်လေလေရောင်လေနေပဲသွားမှမသိဖြစ်ကုန်ပြီးတော့မှသူများပတွေ့ရတယ်ဘောလုံးဒီတချို့ကကျတော့ဒီတိုးတွေမှာဒီအမြရန်စားလေးဆင်းလေရှင်ရန်စားလေးဆင်းပြီးတော့မှဒီတချို့အဲကျွန်တော်တို့ကြောက်တော့ခဲအမြဆိုတော့ကလေးဘောလုံးအသက်မကြည့်သေးတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေဆိုရင်တချို့ကလည်းနဲ့ပဲပေါ်တယ်ဘောလုံးအဲ့ဒီအလောင်းတွေလည်းကျွန်တော်မြည်ကြီးချမ်းတွေပေါ်ဆင်းရတယ်ရှင်ဒီလိုထိုးရတယ
်အတွက်အဲ့ဒီဘုံတန်ကြောင့်တော့အဲ့ဒီခန္ဓာကိုယ်ကတခါလေမြည်ကြီးရဲ့မြစ်သွားတယ
်ကျွန်မထင်တာကကတုတ်ချင်းထင်တယ်ကတုတ်ချင်းထင်မှာပုံနေနဲ့မြည်ပဲဆိုတော့အဲ့ဒီမှာအရှင်လည်းပါမယ်တချို့ကကျွန်တော်လည်းပုံချင်းမမြည်လိုက်ပဲနဲ့ကြတဲ့ချိန်ကျွန်မကတုတ်ချင်းထင်ကိုကြသွားလို့အမြင်ဖြစ်နေလို့ကျွန်မထင်တာပဲ
အဲ့တော့ဆရာမတို့အဲ့ဒီလိုလုပ်ပြီးတော့တညာလုံးအဲ့ဒီမှာအားလုံးဟိုကဇက်တိုက်ကျေးဇူးကြီးတွေလောက်ကြတယ်ဘ
ယ်လိုလဲရှင်ဒီနိစ္စရရေးဖို့တွေကျွန်တော်တို့ဒီအကလတ်တော့အဖွဲတွေလဲပေါ့နော်အဲ့မှာအများကြီးလောက်ကိုကြတယ်ရှင်သူတို့လည်း
အဲ့တော့ဒီရင်က तू อ่ะကျဲဖို့ဆိုတဲ့ဟာကို तू ဘယ်လိုပုံစံမျိုးနဲ့လာကျဲလဲပြီးဒီစစ်ကောင်စီလေ
းပထမချိန်ကကျတော့ तू ခုဖက်ကနေလာတယ်ဘောတော့လာပြီးတော့မှအနှိပ်ပြန်သွားတယ်အနှိပ်ပြန်သွားတယ်အဲ့တော့မှတတိပိတာလေးလာပြီးဆိုပြီးတော့မှအရန်ညီလို့ရှိရင်ကျွန်တော်တို့ကတော့ကျဲတော့မယ်ဆိုတဲ့စိတ်တစ်ခုပဲတည်တယ်ဘောတော့အဲ့တော့ပထမချိန်သွားပုံတယ်အော်မဟုတ်ဘူးဆိုပြီးတော့မှပြန်ထွက်လာတယ်ဘောတော့ဒါပေမဲ့ဒုတိယချိန်မှာလည်းပြန်ဆင်းလာတယ်ခုဖက်နေပြန်ပတ်လာဒီဖက်နေပြန်ပတ်ပြီးတော့မှ तू ဒီလိုမျိုးအနှိပ်ဆင်းလာပြီးတော့မှ तू ကျဲချပြီးတော့မှပြန်သွားတယ်ရှင်ပြီးတခြားဖက်မှာလည်းကျွန်တော်တို့တန်ကြားတယ်ဘောတော့ဒီဖက်အပြင်တခြားဖက်လည်းတော့ကျေးရည်လို့ကျွန်တော်မထင်လို့ရှိ
အဲ့ဒီစစ်ကောင်စီလေရင်ပေါ့နော်စစ်ကောင်စီလေရင်နဲ့စစ်ကောင်စီလေချောင်းတိုက်ခိုက်မှုမှန်းကိုတမီးတို့ဘယ်လိုသိကြလဲဒါစစ်ကောင်စီမှန်းကြဘယ်လိုပြောလို့ဘာကြောင့်ပြောလို့ရလဲ
ဘာကြောင့်ပြောလို့ရလဲဆိုတော့ဒီတင်ကျွန်တော်တို့ဒီကျွန်တော်တို့ဒီပြည်သူတွေမှာကတို့ကိုဘာမှပြန်လုံးနိုင်တဲ့ဟာမရှိဘူးဘောနော်ပြီးရင်ကျွန်တော်တို့ပြည်သူရေးပေါ်တွေဆိုတာကလည်းဒီလောက်ထိခင်မိတဲ့တစ်နှစ်တည်းမှာတုံးနိုင်တယ်လို့အဲ့လိုတုံးဖို့လဲကျွန်တော်တို့မှာပတ်စံအင်အားတွေငွေအင်အားတွေဆိုတာမရှိဘူးဘောနော်အဲ့တော့သူတို့ပဲရှိပါတယ်အင်းဒီသူတို့ကတော့နေရအချိန်ကြီးလို့ရှိမဟုတ်လဲဆိုတော့ဒီကျွန်တော်တို့စတင်ကြောင်းမှာနေရင်းနဲ့လာကျဲသွားတော့မှဆိုရင်လေဒီအဲ့ဒါမနေ့ကင်ပိုင်းပဲပေါ့နော်မနေ့ကင်ပိုင်းဆက်လိုက်ကြောတစ်ခါလာကျေးတယ်ကျွန်တော်တို့ကြုံရတယ်ဒါလည်းចောင်းဖွင့်ရကြည့်မှာပေါ့နော်နောက်တစ်ခေါက်ကကျတော့ဒါကျွန်တော်တို့အစီဝေးလုပ်နေတာအစီဝေးလုပ်နေတယ်လည်းနဲ့12နိုင်ကြောမှာလေလာကျေးသွားတယ်ကံကောင်းလို့ဒီကျွန်တော်တို့ရဲ့ဘီပတ်ဝန်းကျင်တောက်ရမှာပဲကြားတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီလေចောင်းရံကာဝယ်ဖို့ဆိုရင်ရောဘာတွေလိုအပ်တယ်လို့တမီးမြင်လဲလေចောင်းရံအခုလိုတော်တော်စဲအချိန်မှာပေါ့နော်နိုင်ငံကဘာတွေကူညီပေးသင့်တယ်လို့မြင်လဲ
ကျွန်မအနေနဲ့ဆိုလို့ရှိရင်တော့အများကြီးတော့မတောင်းဆိုပါဘောလို့ဆိုဒီလိုမျိုးခြေနေကဘယ်နေရာမှာနေနေမလုံးချုံဘောနော်စိတ်မဲ့ဆုံးဆိုတော့ကျွန်တော်တို့စီမှာမရှိဘူးဘောနော်အဲ့တော့စိတ်ပိုင်းဆိုင်ရာပံ့ပိုးမှုနဲ့ဒီကျွန်တော်တို့ကိုခုံလို့ရနေထိုင်ခွင့်နေလုံးလုံးချုံနေနိုင်ဖို့အတွက်ပဲကူညီပေးပါဘောကျွန်မအနေနဲ့ဒါလေးတော့တောင်းဆိုချင်ပါတယ်ဘောအားလုံးကစိတ်တရားကိုယ်စီနဲ့ဖြစ်ကုန်ကြပြီဘောနော်ဒီတဆူလည်းလူမဆုံးကြတော့အင်္ဂါရီလည်းမဆုံးကြတော့ပါဘူး
ဒါကတော့ကရင်နီဒေတာမှာဒုက္ခတဲ့စခန်းလေးနဲ့စာတင်ကြောင်းလေးပေါ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုမျက်မြင်တွေ့ခဲ့ရတဲ့ VOA သတင်းတောက်မဲ့ရင်ကျင်းနိုင်ရိုက်ကူးတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့
ဲ့နားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/burmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓပူနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ Generation Z နဲ့အပတ်စဉ်အားကစားကဏ္ဍမတိုင်ခင်မှာတော့ Editor နဲ့ဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ဘာလဲဘယ်လဲရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိလို့ဆိုပြီးတော့အာဏာသိမ်းပြီးတော့တက်လာတဲ့စစ်ကောင်စီဟာတာမန်အခြေအနေမရောက်သေးပြန်ဘူးဆိုပြီးတော့အရေးပေါ်အခြေအနေတက်တန်း6ကြိမ်တိုးခဲ့ပြီးတဲ့နောက်2025မှာရွေးကောက်ပွဲကျင်းပမယ်လို့ပြောလာပါတယ်။တိုင်းပြည်အခြေအနေယိုယွင်းပြက်ပြားနေပြီးတော့နိုင်ငံရေးလွတ်လပ်မှုတွေကင်းမဲ့နေတဲ့အချိန်ကျင်းပမယ်ရွေးကောက်ပွဲအလားအလာဘယ်လိုရှိသလဲဆိုတာကိုဥကြော်စန်းသားကိုမင်းမြတ်စင်အောင်ကမေးမြန်းဆွေးနွေးထားပါတယ်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါနှစ်စဉ
်2025ရွေးကောက်ပွဲကတကယ်ကျင်းပဖြစ်ပါမလားဘိုးချုပ်မူကြီးမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်တကယ်တော့သူတို့တက်လာကြတဲ့ရွေးကောက်ပွဲကျင်းပပြီမယ်နောက်2020ရွေးကောက်ပွဲတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမ့်မှုတွေမတမာမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရွေးကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါဒါပေမဲ့မကျင်းပနိုင်ပါဘူးသူတို့ကအချင်းချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့တယ်သူတို့ကဒီပြုသေးဆိုပြီးတော့ခိုင်မာပြောနေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီပြည်တော်စုလွတ်တော်စစ်တမ်းကုံဆုံးသွားခြင်းတွင်တမန်တော်ကာကွယ်ရေးဦးစီးချုပ်က၎င်းအပြည့်ထသည့်တာဝန်ကိုပြည့်မြတ်အောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သေးသဖြင့်သမတိအချိန်ကာလတွန်းမြင့်ပြရင်အကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်လည်းသမန်အဖြစ်တစ်ကြိမ်လျင်6လထိ2ကြိမ်ပေးနိုင်ပြီလို့ပြောထားရခုတစ်ကြိမ်တွန်းမြင့်လာခုပဲတစ်ကြိမ်ရှိလာခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုသမန်အဖြစ်အခြေအနေအခုလည်းပဲမရှိသေးပါဘူးအခုကသမန်အခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်တင်ပါမလဲသူတို့သမန်အခြေအနေမရှိလို့တိုးတယ်ဆိုတော့ဆက်တိုးလို့မရတော့ပါဘူးဆက်တိုးလေသမန်အခြေအနေရဲ့ပြောင်းပြန်သမမဟုတ်တဲ့အချိန်တွေပူပြီးဆွေးလာမဲ့အချိန်တွေဖြစ်နေပြီဆိုတော့သူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီးတော့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တစ်ခုပြီးတော့ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူတို့ကအကြောင်းတစ်မျိုးနဲ့ဒါမျက်လှည့်ပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကကိုအားထားရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသားသားတချို့ကသုံးသပ်ကြတယ်အဲဒီသကောင်စင်းကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုတိုင်းပြည်လုံးသကောင်စီရင်ကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နံမြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတွန်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တကောင်စီရင်ကောက်မှာရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြေဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတော့သိအရေးကြီးပါတယ်ခေစားကတော့ဒါပေမဲ့သူတို့ကတော့ဆိုလုပ်မှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိပ်ချင်းလုပ်ကြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်ဒီကတော့
ဘလူရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ဒီကပွဲမှာအဓိကအဖြစ်ကတော့ representation ပေါ်လူတို့ရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတိုင်းငံလုံးကမလုပ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူတို့ကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးတွေရှိမှ NLD တို့ဘာလို့လုံးဝကိုကြက်တူကြီးမရှိဘူးပိတ်ပြတ်တယ်တော်ပြီးတိုင်းပြည်လုံးမှာရှင်းပြနိုင်ဖို့အတွက်တိုင်းငံလုံးပြိုင်ဖို့အတွက်သတ်မှတ်ထားတဲ့စီကံချက်တွေကလည်းများတယ်ရမုံငွေဘယ်လောက်ပြနိုင်ရမလဲ မျိုးနယ်ပေါင်းဘလောက်မှာပြုံဖွင့်နိုင်ရမယ်ပညာဆူရောမှာတိုင်းပြည်လုံးလည်းလုံရမယ်လို့ပြောတယ်။သူတို့ရင်းလောင်းတိုင်းပြည်တွေမှာလည်းအဲ့လိုမျိုးကန့်သတ်ထားဆိုတော့လူတို့ကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုတော့ကိုစားပြုမှုနယ်တဲ့အခြေအနေဖြစ်ပါလိမ့်မယ်။ဆိုတော့လူတို့ရဲ့ choice of voting ပေါ့လေ voters ရဲ့ choice ဘယ်သူရရမှာလဲရွေးစရာသူတို့ပဲရှိနေသူဖြစ်နေပြီ voters their choice ကလည်းပဲ မကိုင်းလုပ်ပိုင်မှုမရှိဘူးအဲ့ဒါလည်းမလုပ်နိုင်ဘူးနောက်တစ်ခုကတော့ accountability ဘယ်လောက်ခိုင်လုံစစ်ချရရွေးကောက်ပွဲဖြစ်မလဲလွတ်လပ်ပြီးတရားမျှတမှုရှိမလားဆိုတော့ဘယ်လိုမှမရှိနိုင်ပါဘူးခုနပြောသလိုမဖြစ်မနေသူတို့ထွက်ပေါက်ဆိုတာတဲ့သူတို့လှဲခွဲအနေနဲ့အဆုံးပြုမဲ့ရွေးကောက်ပွဲမှာလုပ်လာတော့ဒါဟာ accountability ဆိုတဲ့ဒါခိုင်လုံစစ်ချရမှုလည်းပဲရှိနိုင်မဲ့လို့မမျှော်လင့်နိုင်ပါဘူးခင်ဗျာ
နောက်တစ်ခုသိချင်တာဒီရွေးကောက်ပွဲကတိုင်းပြည်အတွက်ကောင်းကျိုးတစုံတရာရှိလာနိုင်မလားတည်ငြိမ်နိုင်မလားဟိုပုံမှန်ခြေနေဘက်ကိုဥတီလာနိုင်မှာမလားအဲ့ဒါပဲဒါပေမဲ့အဲ့ဒီတိုင်းပြည်အတွက်တော့မပြောနိုင်ဘူးဒါပေမဲ့
regime stability သူတို့အဓိကလောက်တာကတော့အဲ့ဒါမျိုးလောက်တယ်ကမ္ဘာနိုင်ငံတော်တော်များများမှာလည်းပဲဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအများကြီးရှိပါတယ်အာဏာရှင်နိုင်ငံတွေအဲ့လိုပဲအစွန်းပြောင်းထားတဲ့နိုင်ငံတွေဒါ democracy မြန်တဖုံးတက်ထားတဲ့အာဏာရှင်နိုင်ငံတွေအများကြီးရှိပါတယ်အဲ့ဒီနိုင်ငံတွေမှာလည်းရွေးကောက်ပွဲလုပ်ကြတယ်အဲ့ဒီဟာကိုပညာရှင်များသုံးသပ်တဲ့ဒီရွေးကောက်ပွဲလုပ်တာဟာတိုင်းပြည်တည်ငြိမ်မှုတဲ့အဓိကအကျိုး regime ရဲ့အုပ်ချုပ်ရေးအဖွဲ့ရဲ့ legitimacy ကိုသူတို့ရယူခြင်းဖြစ်တယ်ဥပမာဖြင့်ဆိုဗီယက်ပြည်ထောင်စုလောက်ကလွန်မြောက်ပြီးကြဲကမှာကဇက်စတန်ဆိုတဲ့ဒီအပါဝင်ပေါ့လေအာရှအလဲပိုင်းနိုင်ငံတွေမှာဆိုလို့ရှိ နေပေါင်း90လောက်ရှိပြီအဲ့ဒီတပါတီတွေပဲသူတို့ကရွေးကောက်ပွဲဆိုတာသူတို့လုံလိုက်တာပဲသူတို့ကဒါလုတ်ပြပြီးတော့တက်တက်တက်တက်လာတယ်အဲ့လိုပဲတည်ငြိမ်တခြားအာဖရိကမှာလည်းအဲ့လိုနိုင်ငံတွေနောက်လက်တင်အမေရိကမှာလည်းပဲလိုနိုင်ငံတွေအများကြီးရှိပါတယ်ဒါကတော့လုတ်နေကြတာပဲပေါ့လေသို့သော်လည်းပဲသူတို့ကတော့အုပ်ချုပ်သူရဲ့အုပ်ချုပ်တဲ့အဖွဲ့အစည်းရဲ့တည်ဝင်ဖြစ်မှုအတွက်သူတို့အကြောင်းပြပြီ legitimacy yame. Through her legitimacy, Yavo Munolin Amadu assumed to be an able in Yelab Yabira, General Rum Hodova Udaha, Rukozabu, Suette Lava, Miss Ramu, look for the Yuza Pima Timare, Lapa Mule, Mazina Mahud, Ame, Time Yi Dra, Jesus to Sunday Ashilam last winter. The Geruza, a swimp young pea like that, Suyat, Roman Pungra Bell, Suyati. ကိုယ်စစ်ကောင်စီရဲ့သဘောထားတဲ့ပို့ပြီးတော့ပြောင်းတဲ့သဘောထားရှိလာမယ်ဆိုရင်တော့ဒါတမျိုးတမျိုးပေါ့လေချင်းနေဟာဒါအပြုသဘောကိုရွေးကောင်းရွေးမယ်လို့တချို့ကလည်းသုံးသပ်ကြပါတယ်။ဒါဆိုတော့နိုင်ငံရေးအပြောင်းလဲဟာမြန်မာနိုင်ငံမှာပြည်တွင်းမှာသာရှိရဲ့ဒီပြပကဖီအာတို့တိုက်နေရတို့တဲ့ပြည်တွင်းကပြောင်းလဲရမယ်ဆိုပြီးတော့ယုံကြည်ရဲ့လူတချို့လည်းရှိရဲ့ဆိုတာပြောတာကြားပါတယ်ဆိုတော့အ ဒီကပွဲအတွက်လည်းမဲ Santa ကောင်းစင်းကောက်ရကစားလေကုနီအပြေကုလုံးပြောထားပြီဖြစ်တယ်ဒါသိကြပေါ့ပဲအဓိကအဖြစ်သူတို့ကလုံးဝစီးပွားရေးသူတို့အကျိုးစီးပွားရှေ့တို့လို့မရဖြစ်နေပြီဆိုတော့သူတို့အကျိုးစီးပွားသူတို့ရင်းနှီးမြှုပ်နှံမှုသူတို့လူစလူဖြတ်သန်းခြေလက်ခွင့်ရဖို့အတွက်အရေးကြီးတယ်အဲဒါကြောင့်နည်းနည်းတင်ညီမှုရောက်သွားလုပ်ပေးမဲ့သဘောဖြစ်ပါတယ်ဆိုကြံတဲ့နိုင်ငံတွေလည်းပဲထုံနှီးလကောက်မဲ့တွေ့ရမှာပါကျွန်တ တချို့နိုင်ငံတွေကအစည်းအမပြုတယ်။ဘာကြောင့်အစည်းအမပြုလဲဆိုသူတို့ကစီးပွားရေးအဖြစ်ရင်းနှီးမြှုပ်နှံနေတာတွေဆက်သွယ်နေတာတွေသူအုပ်စု၅အုပ်စုထက်နေတာတွေအတွက်အကြောင်းပြလို့ရသွားတာပေါ့။ဟာဒီလူတွေဟာအနာရှင်မဟုတ်ဘူး။သူတို့ကရွေးကောက်ပွဲလုပ်တယ်ဆိုပြီးတော့သူတို့ job jama. So I look punza new that jump jabido, my man and ma seconds he looked like me, you go level, ladders through two devil, some charging that nang and yara leck and jama, Uma Asian Suyawa. The two nang and yara are okay, lots of Suwa who come I look, come up Joja Mabe. ASEAN တခုလုံးရွန်ချုံပြီးတော့လုံအားထောက်ခံတယ်ဆိုပြီးတော့ပြောလာဘူးကတော့ခဲရင်ပါလိမ့်မယ်သူကအဲဒီ joint communication လို့ခေါ်တဲ့စုပေါင်းသဘောတူညီချက်ကျင်တဲ့ထုတ်တဲ့ခါမှာအမျိုးမျိုးကွဲလေတော့ပါတယ်အနောက်နိုင်ငံတွေကတော့လည်းယုံကြည်ဖို့ခက်ပါလိမ့်မယ်ဒီရွေးကောက်ပွဲကိုရင်းနှီးမြှုပ်နှံတဲ့အထိတော့သူတို့လုံမှာမဟုတ်ပါဘူးသို့တော်လည်းပဲဒါလောလောဆယ်တည်ငြိမ်မှုရလာတယ်ဆိုရင်တော့သူတို့စောင့်ကြည့် Jigong Tijali Melu Timare.
The Pema, the Tenangan Loma, let I worry up, Pinivare. The Negain Dolan, Taikai near Lule, she day, now old Diana Lenegain, Puele, she day. A throw a beat that she moan more to it, the Sitako, Dale Pagani, Bio, Guni Bina, and Zio Shila.
General Timo. To Yoga Diana in Azuru, Derubio in Thumuitara, Nayue. I am with other lesbian. ตรุหาสิกกองซีဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာရဲဆိုတော့ဘာအဖိဖို့ကစားလို့ရအောင်ဖြစ်တယ်နောက်ပြီးတော့အဲ့ဒီအဆွေအဖိဖို့ဘယ်နေရာမှာကစားခြင်းလဲဆိုတော့သူတို့အခွင့်အရေးအတွက်ဈေးစစ်တဲ့နေရာမှာအပြင်နိုင်ငံတကာဆက်ဆံရေးဒီအဆွေဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတော့လဲသူတို့ကြည့်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဖိဖို့လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒီလိုပဲ ောင်းစီကိုတော့သာမန်အုပ်ချုပ်လို့ရတဲ့အထိပေါ့လေမင်းတို့မျက်နှာမျက်နှာဆက်ပြီးတော့ပုံစံတပြုံနဲ့အုပ်ချုပ်ငါတို့ဒီဟောင်းလေးကြီးထားမယ်ဆိုတဲ့သဘောသာဖြစ်မယ်ထင်ပါတယ်ဒေဗီရဲ့သဘောကတော့
အဲ့ဒီရေကောက်ပွဲကနေပြီးတော့အချိန်ကြီးတွေကအကောင်ဘက်ကိုဥတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲ
မြန်မာနိုင်ငံအနာဂတ်တိုင်းရင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရေကောက်ပွဲရလက်ကိုဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တော်လိုင်းအင်အားစုရဲ့အများစုယူဂျီတို့ဘာလို့ထုတ်ပြန်ထားတဲ့အဓိကပြညာချက်ထဲမှာတော့စစ်တပ်ကြီးသူတို့ဆွေးနွေးကျင်တယ်ဆိုပေမဲ့စစ်တပ်ကြီးနိုင်ငံရေးကလုံအောင်ထွက်သွားတဲ့အခြေအနေကိုသူတို့လိုချင်တယ်စစ်တပ်ကနိုင်ငံရေးကလုံအောင်ထွက်သွားပြီးရွေးကောက်ပွဲလုပ်ပြီးတော့တက်လာရသဆိုလုံအောင်လွှဲခဲ့မယ်ဆိုရင်ဆွေးနွေးမယ်သူတို့အစင်းသင်းပဲသူတို့မှာအဲ့လိုမဟုတ်ဘဲနဲ့သူတို့မြန်တဖုံးစုပြီးတော့စစ်တပ်ကပဲချေလဲနေပြီးတော့သူတို့အကျိုးအတွက်သာအဓိကထားပြီးလုပ်နေမယ်ဆိုရင်တော့သူတို့လက်ခံနိုင်မှာမဟုတ်ပါဘူးထို့နည်းတူစွာပဲတိုင်းရင်းသားတော်လိုင်းအင်အားစုတွေရောတခြား PDF တွေအကုန်လုံးဟာသူတို့စတေးထားတာသူတို့ရင်းနှီးထားတာတော်တော်လေးဒီစင့်တီရောက်ပေါ်တဲ့အတော့ကိုခက်ရခက်စစ်လှုပ်လာကြတာဖြစ်ပါတယ်ဒီဟာကိုသူတို့လွယ်လင်းတူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကွာအကြီးနှပ်ပါတော့ဆိုပြီးတော့လုံလိုက်မယ်လို့ကျွန်တော်မထင်ပါဘူးဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်သန်လာမယ့်အခြေအနေဖြစ်ပါတယ်ဆိုတော့တိုင်းပြည်ရှင်တွေပြန်လဲကောင်းမွန်လာမလားဆိုတာတော့သိပြီးတော့ပြောခဲ့ပါတယ်ဒါပေမဲ့ကျန်းမာရေးတို့ဥပမာအဖြစ်ပညာရေးတို့ကိစ္စအတွက်များတည်ငြိမ်မှုရှိလာမလားအဲ့လောက်ပဲဖြစ်ရင်တောင်မှပဲဖြစ်ပါစီလို့တော့ဆူတောင်းရမယ့်အခြေအနေပါဆိုတော့တိုင်းပြည်လုံးအတွက်ဉာဏ်ဉာဏ်ရဲ့အခြေအနေပုံမှန်အခြေအနေဖြစ်လာဖို့ဆိုတာတော့သိမှမျှော်လင့်နိုင်ဘူးလို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်စနာရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်
တိုင်းပြည်အခြေအနေရိုးရင်းပြက်ပြားနေတဲ့အချိန်မှာကျင်းပမဲ့ရွေးကောက်ပွဲရဲ့အလားအလာဘယ်လိုရှိနိုင်ပါသလဲဆိုတာကိုဗားလဲဘယ်လဲရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ generation Z ကိုအလှည့်ပေးခြင်းပါတယ်အပြန်အလှန်စကားစစ်ထိုးပွဲတွေအပြောင်းလဲမျိုးစုံနဲ့ဒီနှစ်အမေရိကန်ရဲ့ရွေးကောက်ပွဲကတော့အရင်နှစ်တင်နဲ့မတူပဲထူးခြားမှုတွေနဲ့ပြည့်နှံ့နေပါတယ်ကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့လူငယ်တွေကတော့ဒီလိုမျိုးအလှည့်ပြောင်းနေများနေတဲ့နိုင်ငံရေးအပေါ်မှာဘယ်လောက်ထိစိတ်ဝင်စားမှုရှိပါသလဲသူတို့ကြားမှာရောဘယ်အချက်တွေကိုဆွေးနွေးနေကြပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုမှာမွေးဖွားကြီးပြင်းတဲ့မြန်မာလူငယ်လေးတချို့နဲ့မက်ခင်လေးဆက်သွယ်စကားပြောထားပါတယ်
Hey, Gen Zero တက်ချင်ရောက်ပြန်ပြီနော် Gen Zero ရေဒီတပတ်တော့ American ရွေးကောက်ပွဲအကြောင်းကြည့်ကြရအောင်လူငယ်တွေဒီအကြောင်းအရဘယ်လောက်ထိစိတ်ဝင်စားလဲဆိုတာသိဖို့အတွက် American မှာမွေးဖွားကြီးပြင်းခဲ့တဲ့မြန်မာလူငယ်လေးနှစ်ယောက်နဲ့စကားပြောထားတယ
်ကျွန်တော်မင်းညီဦးပါအာကျွန်တော်ကဟို University of Maryland အခု Senior Year တက်နေရဲ့ဟို Mechanical Engineering ကို study လုပ်နေပါတယ
်မင်္ဂလာပါကျွန်တော်နာမည်ကမင်းအမွန်ပါအခုအာ အခု University of Maryland College Park မှာကျောင်းတက်နေတယ်ကျွန်တော်က graphic design major ယူထားတယ်နောက်ပြီးတော့ budget တဲ့ studio art ယူထားတယ
်သူတို့မဲသွားပေးဖို့အစီအစဉ်ရောရှိလားဆိုတော့မေးကြည့်လိုက်ဦးမယ
်ဒါကတော့ဒီလာမယ့် form မှာမဲပေးမယ်ဘာလို့ဆိုတော့abortion rights ကိုမလက်ခံတော့ဘူးနောက်ပြီးတော့တချို့transgender surgery တွေပေါ့လေအလောက်အကုန်လုံးဖျက်လိုက်မယ်ဘာမှမလက်ခံတော့ဘူးအဲ့ဒါကတော့ဒါsupport မပေးနိုင်ဘူ
း you know citizen အနေနဲ့ United States မှာဆိုရင်တော့ vote တော့လုပ်တင်တယ် voting လုပ်တာ important ဖြစ်တယ်အခုဒါသိပြီးတော့ follow လည်းသိမလုပ်ဖြစ်သေးတော့ဒါမှအတင်ញင်အကြီးကြီးမရှိဘူးဒီလူကို vote လုပ်မယ်ဟိုလူကို vote လုပ်မယ်ဒါပေမဲ့you know နည်းနည်းနီးလာတဲ့အချိန်မှာဆိုတော့ဒါလည်းဒါကြားရတဲ့ဟာနဲ့ဒါကြည့်ပြီးတော့ဘယ်ဘသူ့ကိုပိုကြိုက်လဲဆိုပြီးရွေးရမှာပေါ့
လူငယ်တွေကဒီအကြောင်းအရာကိုဘယ်လောက်ထိစိတ်ဝင်စားမှုရှိနေလဲသူတို့ကြားထဲမှာရောဘာတွေကိုပြောဆိုဆွေးနွေးနေကြလဲ
Democratic Party နဲ့ Republican Party ကတချို့နေရာတွေမှာသူစင်တူပဲရှိနေတာဘက်ကဒီလိုပြောတယ်နောက်တစ်ဘက်ကဒီလိုပြောရတာမဲ့တကယ်တော့နှစ်ဖက်လုံးကတူနေတယ် specifically ကြည့်လို့ရတဲ့ဟို Palestine မှာနောက်ပြီးတော့ Gaza မှာသူတို့အဲ့ဒီဘက်ကနှစ်ဖက်လုံးကGaza support malo nine bu ara israel obe ho tanat de myaw de po ni de
ayan yo sait mo win sa au da bin ne 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 atat chi da le aku chaung ni ba le po tat a lou de ba le lou do ne ne le yo po bi yo interested po phit la de ara so da aku chaung tat ni ye chi ma so na aku chi che phit ni ya ro palestine israel conflict phit ni ya aku lu nge ya to ro ara ho sait win desire ne activist lou ja de ho a now be your abortion right ဒီပါတယ်ဆိုရင်လည်းတော်တော်ပြောကြရပါဘောเนาะ
ပါတီနှစ်ခုကြားကမဲဆွယ်စည်းရုံးမှုတွေပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
student loan တွေပါ shop ပေးမယ်ဆိုရင်တော့ဒါ student တွေအကုန်လုံးအတွက် benefit ဖြစ်တာပေါ့เนาะဒါပေမဲ့အနိုင်ပြရမယ်ဆိုရင်တန်းတန်းအသက်ကြီးတာလေးပို့ပြီးတော့ economics တွေပါအကြောင်းပို့တင်လာလေးဒါဒါရဲ့နားလည်မှုနဲ့ဆိုရင်တော့အဲ့လိုမျိုး shop ဖို့ဆိုတာကတော့ဘလောက် realistic ဖြစ်မလဲဆိုတာမပြောနိုင်ဘူးအဲ့လိုမျိုး promise ကြီးအနေနဲ့တော့သွားပေးပြီးတော့အာမင်းတို့ student loan တွေအကုန်လုံးရှင်းပေးမယ်ဆိုတာကတော့နားထောင်ရတယ်ဆိုတော့ကောင်းတာပေါ့နော်ဒါရင်တကယ် realistically ဖြစ်နိုင်လားဆိုတာကတော့အယုံကြည်မှုအကြီးကျယ်မရှိဘူးဒါမှအ
ဲ့ဒီ policy ကဝင်သွားရင်ဝင်တာမှာပေါ့ဒါမဲ့တချို့ဟာတွေစဉ်းစားရမယ်အဲ့ဒီပတ်စံကဘယ်အနေလာမလဲ tax တွေအနေလာမလား
နိုင်ငံတစ်ခုကိုတည်ထောင်ဖို့ကောင်းကောင်းမွန်မွန်ဖြစ်ဖို့ immigration ကောင်းကောင်းလိုတယ်ဒါပေမဲ့ at the same time မှာလည်း immigration ဆိုတော့တရားတို့ပြောမယ်ဟို restriction တော့ရှိရမှာပေါ့နော်အနည်းနဲ့အများနဲ့တော့ you know flush out လုပ်ရမယ်ဘယ်သူက you know ဘယ်သူကိုပေးဝင်လဲကိုယ်နိုင်ငံတော့ပေးဝင်လဲအတိအချာတော့ check တွေပါရှိရမှာ
လူငယ်တွေကြောင်းမှာတော့Donald Trump ကလုံးဝမလက်ခံနိုင်မလက်ခံနိုင်ဘူးတမလာနောက်တစ်ခါဖြစ်ဖို့ဟုတ်တယ်ဒါပေမဲ့ Kamala Harris ကတချို့လူငယ်တွေက nene senza ne de maybe mla maybe mla ဟုတ်ဆိုဒီ Gaza အတွက်အဲ့ဒီ case ကလူငယ်တွေပေါ့အရင်အရေးကြီးပြီးတော့တစ်ဖက်လုံးဝ interview တွေမလုပ်ဘူးနောက်ပြီးတော့အဲ့ဒီအကြောင်းဟိုပါလဲIsrael ပဲ person တွေစိုက်နေသေးတယ
် Democratic နဲ့ Republican ဒီ party နှစ်ခုကြာမြန်မာနိုင်ငံအရေးကိုဘယ်သူကပို့ပြီးစိတ်ဝင်စားမလဲဆိုတော့သူရဲ့အမြင်က
ဒီမှာပြီးတော့ပြန်ကြည့်ဖို့ဆိုတာကတော့ United States ကနေပြီးတော့ aid service ကို provide မလုပ်နိုင်လို့ဒါစိတ်ထဲမှာထင်တယ်ဘယ်သူတက်တက်ပြီးတော့တခြားဒီလိုမျိုး United States တခြားနိုင်ငံတို့ကလာပြီးတော့ you know intervene လုပ်ပြီးတော့သွားကူညီဖို့လုပ်ဖို့ကသူတို့မှာ political interest ကအဲ့နိုင်ငံထဲမှာမရှိဘူ
းနှစ်ဖက်လုံးကဒီမြန်မာပြည်အကြောင်းကိုလုံးဝမပြောဘူးနောက်ပြီးတော့ acknowledgement လည်းမပေးထားဘူးဟိုဒီ assistor ကရှိနေတဲ့ကိစ္စကိုအလုံးဝမပြောတော့နောက်ပြီးတော့ဒါတစ်ခုပဲတည်တာအဲ့ဒါကမြန်မာစစ်ဆိုးရကဣသရေလပထမ support ပေးတဲ့အဲ့ဒါအကြောင်းပဲတမန်တော်ဖြစ်ဖြစ်သိမထူးတော့ဘာဖြစ်လို့ဆိုတော့ဣသရေလဘက်ကိုအပေးလို့လို့ပဲ US ကမြန်မာစစ်တပ်ကိုပဲ support ပေးမယ်တဲ့
ကဲဂျန်စီတို့ကြီးအခုကြားခဲ့ရတော့မြန်မာလူငယ်လေးတွေရဲ့ American နိုင်ငံရေးပေါ်အမြင်တွေပဲเนาะနောက်တစ်ပတ်ကြာလို့ရှိရင်လည်းဂျန်စီတွေဂျန်စီရှိနေတာမို့လို့ဆက်စောင့်ကြည့်ကြပါအောင်နော်တက်တာ
မက်ခင်လေးရဲ့ဂျန်နွေးစင်းစီအစီအစဉ်မှာရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ် နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌရွေးကောက်ပွဲကိုတော့ကမ္ဘာပြေခုံပြေအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်9ယောက်ဝင်ပြီးတော့အရွေးချယ်ခံမှာဖြစ်ပါတယ်။ Premier League ရဲ့ဘန်နာရေးစီးမြင်ချိုးဖောက်မှုတွေအတွက် Manchester City အသင်းကိုလွတ်လပ်တဲ့ကော်မရှင်ကစပြီးတော့စစ်ဆေးနေပါပြီ။ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားပါတယ်။
နိုင်ငံတော်အိုလံပစ်ကော်မတီ IOC ဥက္ကဋ္ဌနေရာအတွက်ရွေးကောက်ပွဲကိုတော့ရှင်းနေမှာကျင်းပသွားမှာဖြစ်ပြီးတော့ကမ္ဘာပြေခုံပြေဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Cooper ဝန်ဆုပေါင်း9ယောက်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့နိုင်ငံတော်အိုလံပစ်ကော်မတီ IOC ကတနင်္လာနေ့မှာထင်ကြပါဗျ။ Sebastian Cooper နဲ့အတူနောက်ထပ်ဝင်ပြိုင်ကြမဲ့သူတွေကတော့ Zimbabwe နိုင်ငံရဲ့အကစားဝန်ကြီး Castie Coventry လက်ရှိ IOC ဒုဥက္ကဋ္ဌ Samarin Salisek နိုင်ငံကစပယ်ယစီဖွဲ့ချုပ်ဥက္ကဋ္ဌ David Lapardian Jordan နိုင်ငံကအိရှေမင်းသား Faisal Al Hussein နိုင်ငံကနေချောစီဖွဲ့ချုပ်ဥက္ကဋ္ဌ Joan Elias နိုင်ငံကဂျိုမာဖွဲ့ချုပ်ဥက္ကဋ္ဌမိုရီနာရီဝါတနာဘေးတို့လည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တယ်လို့ပြောပါတယ်။လက်ရှိ IOC ဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံသား Thomas Beck ဟာဒီတာဝန်ကို12နှစ်ကြာတာဝန်ယူပြီးတဲ့နောက်ရှင်းနေမှာယာတုကနေအနားယူတော့မှာဖြစ်ပါတယ်။ IOC ရွေးကောက်ပွဲကိုတော့လာမယ့် 2025 မတ်လကျရင်ရီနိုင်ငံအိုလံပီယာမြို့ဟောင်းမှာကျင်းပမယ့် IOC စီးပွဲမှာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့နိုင်ငံမှာတော့ Olympic အမှတ်အသိသင်္ကေတဖြစ်တဲ့အဝိုင်း၅ခုကို Paris မြို့က Eiffel Tower ပြောင်းတင်တာက Lina Zidane မှာ Paris Olympic အမှတ်တရဖြစ်တဲ့စနေနေ့ကစိုက်တူခဲ့ကြပါတယ်။ဒီ Olympic အထိမ်းအမှတ်သင်္ကေတဖွင့်လှစ်ပြတာတဲ့အခမ်းအနားကိုတော့ Paris မြို့တော်ဝန် Antidalgo နဲ့နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Beck တို့တက်ရောက်ခဲ့ကြပါတယ်
။ Vous êtes un très beau cadeau et nous avons tous des mémoires inoubliable de ce jeu magnifique
ka lon la ba le san phi bi di bo ya chano lo a long twe mi mi ya nai ne mat ti ya ri phit ba de nangan daga olympic committee ioc ne pyin tin nangan da ri da ma ka a long twe mat ti ya phit si ka da ba akhu ta ka di ma pyan la ya da ka le chano de do ji ma le su lat ji de khu phit pi olympic mat tin ge da ri ko paris myo da ri ne ka ba le khi de ri ka lon tbo ja pi a ti ma pyu da ko pyin ya da chano yin ne ma yan ko la ai le ji nu mi se ba de
Paris Olympic အထိမ်းအမှတ်ဖြစ်တဲ့ဒီ Olympic အမှတ်တရစိတ်ကြီးကိုလည်း Paris မြို့က Eiffel Tower ကြီးမှာဆက်ပြီးတော့ချိတ်ဆွဲပြသထားပါတယ်။အခုလောလောဆယ်မှာတော့ Paris မြို့အာဏာပိုင်တွေဟာအဲ့ဒီ Olympic အမှတ်သင်္ကေတကြီးကိုသူနဲ့အရွယ်စားတူပြီးတော့လေးတင်အဖြစ်ဒီထက်ပေါ့တဲ့အသစ်တစ်ခုနဲ့လည်းအစားထိုးဖို့စီစဉ်နေပါတယ်။ Paris မြို့တော်ဝန် Hedalgo ကတော့လာမယ့် 2028 Olympic အထိဒီအမှတ်တရစိတ်ကြီးကိုဆက်ထားသွားကြပြီးတော့တမိုင်းမွေနဲ့ထိန်းသိမ်းစောင့်ရှောက်သူတွေကတော့ဒီပေါ်မှာဝေဖန်နေကြပါတယ်။ကျင်းနေမှာပဲ Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ပြည်သူနိုင်ငံကအားကစားသမားတွေကိုနိုင်ငံကနေဂုဏ်ပြုဆုချီးမြှင့်တဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့စနေနေ့ကပဲ Paris မြို့နယ်ကရှောင်းဇလီးဇီးလမ်းမကြီးနဲ့ Arc de Triomphe ဦးမှာကျင်းပခဲ့ပါတယ် Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအကုန်တက်ရောက်ခဲ့ကြပြီးတော့ပြည်သူသမ္မတ Emmanuel Macron ဦးဆောင်ပြီးတော့ဂုဏ်ပြုဆုတဲ့စိတ်တွေကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီးယားလိဂ်ဘက်ကဘောလုံးသတင်းတွေမှာတော့ Manchester City အသင်းပေါ်မှာဗန်နာရေးစီးမြင့်တွေချိုးဖောက်တယ်ဆိုပြီးတော့ဆွဲဆိုထားတဲ့အမှုတွေကိုဒီလောက်နေမှာစပြီးတော့တန်းတာဆစ်ဆေးနေပြီဖြစ်ပါတယ်။လက်ရှိပရီးမီးယားလိဂ်ချန်ပီယံ Man City တဲ့ဟာ2009ကနေ2018အတွင်းပရီးမီးယားလိဂ်ကချမှတ်ထားတဲ့ဗန်နာရေးဆိုင်ရာစီးမြင့်တွေကို115ကြိမ်ချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားရတာဖြစ်ပါတယ်။ဒါကိုဖွဲ့ဝဲ3ဦးပါဝင်တဲ့တရားလွှတ်လိုက်တဲ့ကော်မရှင်ကဆစ်ဆေးသွားမှာဖြစ်ပါတယ်။ဆွဲဆိုထားတဲ့ဥပဒေတွေကိုအပြီးသတ်တန်းတာဆစ်ဆေးနိုင်ဖို့ကတော့အဲ့နဲ့ချီကြားမြင့်မှာလည်းဖြစ်ပါတယ
် very difficult for an independent commission to make a finding
ဘလုံးရီနဲ့မန္တလေးဆိုင်ရာကျွမ်းကျင်သူတို့ကတော့ဒီကြားနာစစ်ဆေးမှုကနေ Man City အသင်းအနေနဲ့အစိုးရအသုံးပြမှုတွေကျူးလွန်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ခက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်ဒါပေမဲ့လည်း Man City အသင်းအနေနဲ့တကယ်တမ်းစီးမြင့်တွေကိုချိုးဖောက်ကြောင်တွေးရှိရဲဆိုရင်တော့အမတ်လျှော့ခံရတာကနေ Premier League ကနေထုတ်ပယ်ခံရတဲ့အထိနေဆိုင်ရဖို့လည်းရှိနေပါတယ်Man City အနေနဲ့သူတို့အပေါ်မှာဆွဲဆိုထားတဲ့အချက်တွေကိုတကယ်ကျူးလွန်မလို့ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်သလိုတကယ်လို့ကျူးလွန်ခဲ့တယ်ဆိုရင်ဘယ်လောက်ထိအေးအေးယူခံရမလဲဆိုတာတွေကလည်းစိတ်ဝင်စားစရာပဲဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့ England Premier League ဘောလုံးပွဲတွေမှာတော့ Man U, Man City, Arsenal နဲ့ Chelsea တို့နိုင်ပွဲတွေရခဲ့ကြပါတယ် Manchester United ကတော့အဝေးခွင့်မှာ Southampton နဲ့ကစားခဲ့တာမှာ Onana Penalty တစ်လုံးကာကွယ်ပေးခဲ့ပြီးတော့ Man U က3ဂိုးကိုမရှိနဲ့နိုင်ပါတယ်မယူတဲ့ဂိုးတွေကိုတော့ delay rushford နဲ့ကနာချိုတို့ကတကိုးစီသွင်းပေးခဲ့တာပါ champion man city ကတော့ brentford ကိုအိမ်ခွင့်မှာ၂ဂိုးတကိုးနဲ့နိုင်သွားခဲ့ပြီးတော့ man city တိုက်စင်မူဟာလန်က၂ဂိုးသွင်းပေးခဲ့ပါတယ်ကျန်တဲ့ပွဲတွေမှာတော့ chelsea ကဘုံမောက်ကိုတကိုးကိုမရှိ aston villa က everton ကို၃ဂိုးနဲ့နိုင်ပြီးတော့ liverpool ကတော့အိမ်ခွင့်မှာမမျောလင့်ပဲ Nottingham Forest ကိုတကူကိုမရှိတဲ့ရှုံးသွားခဲ့ပါတယ်တနင်္ဂနွေနေ့ကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကိုအဝေးကွင်းမှာတကူကိုမရှိနဲ့နိုင်ပြီးတော့ Newcastle နဲ့ Wolves ပွဲမှာတော့ Newcastle က2ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာအမေရိကန်ကနေဒါနဲ့မက္ကဆီကို၃နိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားမှာပြင်ဆင်ဖို့အတွက်သူ့အနေနဲ့အချိန်လုံလောက်မယ်လို့မျှော်လင့်ကြောင်းအမေရိကန်အသင်းရဲ့နီးပြတဲ့မော်ရီစီယိုပိုချက်တီးနိုကပြောလိုက်ပါတယ
် For sure I think we have time and we need to really believe in sync in big things we need to believe that we can
ကျွန်တော်တို့မှာအချိန်ရှိတယ်လို့ထင်ပါတယ်ကျွန်တော်တို့အနေနဲ့အကြီးကြီးမန်းထားဖို့လိုပါတယ်ကျွန်တော်တို့အနေနဲ့နိုင်တယ်လို့ယုံကြည်ထားပါမယ်ဘလုံးဘောတစ်ပွဲကိုပဲမဟုတ်ဘဲနဲ့ကမ္ဘာဖလားကိုပါနိုင်တယ်လို့ယုံကြည်မှုရှိရပါမယ်ကျွန်တော်နဲ့လေ့ကျင့်ခန်းဆင်းတဲ့ပထမနေ့မှာကတည်းကစရောက်လာတဲ့သူတွေအနေနဲ့ကြီးကြီးမားမားကိုမျှော်မှန်းထားဖို့လိုပါတယ
်ပိုချက်တီးနိုကတော့အမေရိကန်မျိုးသားဘောလုံးသင်းကိုပြိတ္တတွေပို့ပြီးတော့စိတ်ဝင်စားပြီးအားပေးလာအောင်ထိုက်စစ်ကိုအားပြုပြီးတော့လှလှပပကစားနိုင်တဲ့အသင်းဖြစ်အောင်လုပ်သွားမယ်လို့လည်းပြောပါတယ်အမေရိကန်မျိုးသမီးသင်းကအမျိုးသမီးကမ္ဘာဖလားနဲ့အိုလံပစ်ပြိုင်ပွဲတွေမှာအချိန်ချင်းဘိုးဆွဲထားပေမဲ့အမေရိကန်မျိုးသားသင်းကတော့ကမ္ဘာဖလားမှာအမြင့်ဆုံးရောက်ခဲ့တာကတော့2000ကမ္ဘာဖလားမှာ quarter final အဆင့်ထိရောက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာနောက်တဲ့ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရက်ရှင်ရဲ့ဇာဗနာအခမ်းအနားဘိုးစီးတဲ့နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကကျင်းပခဲ့ပါတယ်အရက်ရှင်ရဲ့နိုင်ငံအခမ်းအနားကိုနော်ဝေးနယ်ဇန်နာကသူကြီးပြင်ခဲ့တဲ့တော်ဘီမြို့ကဘုရားကျောင်းမှာပြုလုပ်ခဲ့ပြီးတော့မိသားစုတငယ်ချင်းမိတ်ဆွေတွေအပြင်ကမ္ဘာကျော်အင်္ဂလန်အသင်းခေါင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်းနဲ့ဆွီဒင်နဲ့အင်္ဂလန်ဘောလုံးလောကကတာဝန်ရှိသူတွေနဲ့လူရာပေါင်းများစွာလဲတက်ရောက်ခဲ့ကြပါတယ်ခင်ဗျာကနေဒါနိုင်ငံမှာအသက်ခံလိုက်ရတဲ့ယူဂန်ဒါနိုင်ငံကအိုလံပစ်မာရသွန်အပြေးသမားရဘက်ကာချက်တဂေးရဲ့နိုင်ငံခန္ဓာကိုယ်တော်စက်တင်ဘာ14ရက်နေ့ကသူ့ရဲ့ဇာတိမြို့ဖြစ်တဲ့ဘူဂိုမြို့မှာပြုလုပ်ခဲ့ပါတယ်သူမကိုဂုံပြူတဲ့အနေနဲ့ယူဂန်ဒါအစိုးရကသူမရဲ့ရုပ်လောင်းကိုယူဂန်ဒါအလံအုပ်ပြီးတော့ဆက်ခန်းသားနဲ့ဂုံပြူပြီးတော့မြေမြုပ်တူခဲ့တာဖြစ်ပါတယ်အသက်33နှစ်ရှိပြီးတဲ့ချက်တဂေးဟာပဲရစ်အိုလံပစ်ကနေပြန်လာပြီး3ပတ်အကြာမှာပဲသူ့ရဲ့ရီးစားဟောင်းကကင်ညာနိုင်ငံကသူနေတဲ့ရွာမှာဓာတ်စီလောင်းပြီးတော့မီးရှို့တက်ခဲ့တာဖြစ်ပါတယ်အခုလိုချက်တဂေးတွေသုံးသွားတဲ့အတွက်ကင်ညာနိုင်ငံမှာအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေအလွန်များနေရတဲ့ပတ်သက်ပြီးတော့အထောက်အများကအမျက်ဒေါသထွက်ခဲ့ကြပါတယ်ဒီနိုင်ခန္ဓာကိုယ်တော့ခင်ဗျာအားကစားဝန်ကြီးလည်းတက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခင်ဗျာအစိုးရမှရောလူမှုတိုင်းဝိုင်းမှာပါအပြစ်ရှိတယ်လို့ခံစားရကြောင်းချက်တကေးအနေနဲ့လူမျိုးပြဿနာတွေရင်ဆိုင်နေရတယ်ဆိုတာမသိဘူးဆိုတာလည်းမဟုတ်ဘူးဆိုပြီးတော့သူကဝန်ခံပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတစ်လှည့်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင
်လူပေါင်းရာနဲ့ချီတည်ဆုံးခဲ့တဲ့ယာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံအပါဝင်အရှိတော်အရှာဒေတာမှာကလေးငယ်ပေါင်း6တန်းနီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်တရားဝင်ထုတ်ပြန်ချက်တွေအရကပ်ဘေးကြောင့်တည်ဆုံးခဲ့သူ938ဦးထိရှိနေပြီးဒီထက်ပိုပြီးတော့တိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကသတင်းထုတ်ပြန်ခဲ့တာပါတိုင်ဖွန်းယာဂီဟာအရှိတော်အရှာနိုင်ငံတွေဖြစ်တဲ့ VNN ထိုင်းလာအိုနဲ့မြန်မာနိုင်ငံတွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကဖျက်ကျော်ဝင်ရောက်ခဲ့ပြီးနောက်ဆက်တွဲဖြစ်ရေကြီးရေရှမ်းမှုတွေဖြစ်ခဲ့တာပါမြန်မာနိုင်ငံကရေလွှမ်းနေတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စားနပ်ရိက္ခာအကူအညီအမြန်ဆုံးပေးပို့နိုင်ရေးအတွက်ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကအစီအစဉ်နေပါတယ် WFP အနေနဲ့ရေပေးတဲ့ဒေသတွေကပြည်သူတွေကိုအရေးပေါ်စံဘီစကွတ်နဲ့အခြားအာဟာရဖြစ်ပွဲတစ်လစာထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်တစ်ချိန်တည်းမှာပဲစိုက်ပျိုးရေးနဲ့အသက်မွေးဝမ်းကြောင်းမှုလုပ်ငန်းတွေဘလောက်ထိထိခိုက်ပျက်စီးသွားတယ်ဆိုတာကိုမိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစစ်တမ်းကောက်ယူမှုတွေလုပ်နေတယ်လို့လည်း WFP ကပြောပါတယ်မြန်မာနိုင်ငံမှာစစ်ပွဲတွေနဲ့ရေဘေးဒဏ်အပါဝင်ဘေးဒုက္ခမျိုးမျိုးနဲ့ရင်ဆိုင်နေရသူတွေအတွက်ဆုတောင်းမေတ္တာပို့ပေးဖို့ပုပ်ဟမ်မင်းကြီးဖရန်စစ်ကဒီကနေ့စက်တင်ဘာ18ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ပုပ်ဟမ်မင်းကြီးဟာမြန်မာနိုင်ငံအပါဝင်ကမ္ဘာအနှံ့ပြည်ပခအတွင်းကလူသားတွေအတွက်စိုးရိမ်မကင်းကြောင်းနဲ့အဲ့ဒီလူတွေကိုမမေ့ထားကြဖို့မကြာခဏမိန်ကြားလေးရှိတာဖြစ်ပါတယ်ရှင်။
ပုတ်တဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Dan Brody ဖြစ်ပါတယ်ကျွန်မကစုမောမရှင်ဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်
This program has